Welcome to the Voice of America in Burmese.
Mingla mne kema shi. Bio American Taiyan 2016 khu ni mila 4 ye bodu ni mne phe season de go line do meter 2432 ne 40 ro ga ni sa tin thau lin pe ni ba bi shi. Chima kwa nyu ba khu mne kin ta win de season de ta win yu ba mi shi.
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားပြည်ခရရဲ့သဘောတူညီချက်မကြခင်ရရှိနိုင်လိမ့်မယ်လို့မျိုးလင်းကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်အီရန်နိုင်ငံအတွင်းအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်2015ခုနှစ်ရဲ့သတင်းလွတ်လပ်ခွင့်ဟာ12နှစ်အတွင်းအဆိုးဝါးဆုံးဖြစ်တယ်လို့ Freedom House အဖွဲ့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာ Channel အတူတင်ပြပေးသမှာပါခင်ဗျာ
အခုမနက်ခင်းနားဆင်ရမယ့်သတင်းစာမတွေထဲမှာတော့အမေရိကန်ရောက်မြန်မာလူမျိုးတွေကအမေရိကန်ရဲ့သမရရွေးကောက်ပွဲရာသီမှာသူတို့ဘသူကိုဘာကြောင့်ရွေးမဲပေးရွေးချယ်ခဲ့ကြတယ်ဆိုတာကိုသိရမှာဖြစ်တယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်အစီအတိုးမြင့်ဖို့အတွက်ကပါတယ်လို့အပ်ပါတယ
် On World Press Freedom Day we want to be clear here from the podium of the State Department of the United States of America
လွတ်လပ်မြတ်တဲ့သတင်းဌာနမရှိတဲ့တိုင်းပြည်ဟာဘာမှကြွားဝါစရာတင်ယူစရာရောမရှိဘူးဆိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်ကိုနားဆင်နိုင်ပါတယ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူကို NLD ပါတီနဲ့လွှတ်တော်တို့ရဲ့ခွင့်ပြုချက်မပါဘဲဝါပြည်သွေးစည်းညီညွတ်ရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အတွက်အရေးယူထားပါတယ်စကိုင်းတိုင်းဆက်မှုဆောင်ကအလုတ်ထုတ်ခံထားရတဲ့အလုတ်သမား100ကျော်အလုတ်ပြန်ရရေးဆွေးနွေးပွဲကလည်းမအောင်မြင်ဖြစ်ခဲ့ပါတယ်ဒီလိုသတင်းဆောင်ပါတွေနားဆင်ကြရမှာပါဒီသတင်းလွှာတွေမတိုင်ခင်မှာတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မန္တန်တာချန်တို့ကကြီးညာပေးပါမယ်ရှင
်စီးရီးယားနိုင်ငံအလက်ပိုးမြို့မှာဖြစ်ပေါ်နေတဲ့အစိုးရနဲ့တော်လိုင်းရေးသဘုံအဖွဲ့တွေကြားကအပြစ်ခတ်ရဆဲသဘောတူညီချက်ကိုမကြခင်နိုင်အနေငယ်တွင်ကြေညာနိုင်လိမ့်မယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဖရော့ကအင်္ဂါနေ့မှာပြောပါတယ်။ဒါဟာအသည့်ဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်လူ14ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်လာနေတဲ့အချိန်မှာပဲအဲ့ဒီလိုပြောကြားလိုက်တာပါ။သဘောတူညီချက်ဟာမကြတော့တဲ့အနာဂတ်ကာလနိုင်အနေငယ်တွင်မှာရရှိနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအထူးတန်တမာစတီဖန်ဒီမစ်စတူရာနဲ့မော်စကိုမြို့မှာတွေ့ဆုံပြီးဝန်ကြီးလာဖရော့ကအဲ့လိုပြောကြားလိုက်တာပါ။ပြက်လူနီးပါးဖြစ်နေတဲ့စီးရီးယားညဉ့်ညံရေးဆွေးနွေးပွဲဟာအလက်ပိုမြို့မှာအပြစ်ခတ်ရဆဲလိုက်တာနဲ့ပြန်ဆန့်နိုင်လိမ့်မယ်လို့ဒီမစ်စတူရာကပြောပါတယ်။အလက်ပိုမြို့ဟာစီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တယ်လို့စီးပွားရေးအချက်အချာမြို့လည်းဖြစ်ပေမဲ့စစ်ပွဲတွေကြောင့်မြို့အတွင်းကရောက်ွက်အတော်များများမှရှိတဲ့အဆောက်အဦတွေပျော်ကြပျက်စီးနေတာပါ။ဒါပေမဲ့တိုင်းပြည်မြောက်ပိုင်းမှာတည်ရှိနေတဲ့အဲ့ဒီမြို့ကအစိုးရထိန်းချုပ်ထားတဲ့ရပ်ကွက်တွေကိုအနည်းဆုံးဒုံးကျည်65ခုလောက်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒါဇင်ပေါင်းပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဒါဇင်ပေါင်းများစွာတေဆုံးခဲ့တယ်လို့အစိုးရပိုင်းရုပ်မြင်သံကြားမှာဖော်ပြထားပါတယ်
။အီရန်နိုင်ငံမြောက်ပိုင်းကကတ်လူမျိုးပက်ရှမီကန်တပ်ဖွဲ့တွေခြေဆိုင်ရာဒေသမှာ IS တွေးကြွတွေရဲ့တိုက်ခိုက်မှုတွင်ရန်သူတွေရဲ့ပြစ်ခတ်မှုကြောင့် American Navy စစ်အထူးတပ်ဖွဲ့ဝင်တဦးကြာဆုံးသွားခဲ့တယ်လို့ကာကွယ်ရေးရာရှိတဦးက VOA ကိုပြောဆိုပါတယ်။မိုဆူးမြို့မြောက်ဘက်မှာရှိတဲ့ပက်ရှမီကန်တပ်ဖွဲ့တွေကို American Navy စစ်တပ်ဖွဲ့ဝင်ကစစ်ရေးအကြံဉာဏ်နဲ့အကူအညီပေးနေချိန်မှာတိုက်ခိုက်ခံခဲ့ရတာလို့လည်းပန်တဂွန် American စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကော့ကပြောဆိုခဲ့တာဖြစ်ပါတယ်။ရှေ့လန်းတပ်ဖွဲ့ဝင်တွေရဲ့နောက်ကျောဘက်ခန့်မှန်းခြေ3ကီလိုမီတာကနေ5ကီလိုမီတာအကွာလောက်မှာရှိတဲ့ပက်ရှမီကန်စခန်းကို IS တွဲကြွအဖွဲ့ကတိုက်ခိုက်ချိန်မှာအမေရိကန်တပ်ဖွဲ့ဝင်သေဆုံးခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာပြောဆိုခဲ့ပါတယ်။ဒါဟာဆိုရင်2014ခုနှစ်မှာအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ IS တွဲကြွချိန်မုံနဲ့စစ်စင်ရေးတွေစတင်ချိန်ကစလို့အီရတ်မှာတတိယမြောက်အမေရိကန်တပ်ဖွဲ့ဝင်တဦးကြာဆုံးမှုလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းအင်ဒီယားနားပြည်နယ်မှာအမေရိကန်သမ္မတကိုယ်စားလှယ်ပါတီတွင်ရွေးချယ်မှုတွေတိသဆန်တော်ကြီးအင်္ဂါနေ့ကကျင်းပတာမှာမကြာသေးခင်မိနစ်ပိုင်းအတွင်းကပဲမဲယုံတွေပိတ်သွားခဲ့ပြီး Republican Party တွင်ရှေ့ကနေဦးဆောင်နေတဲ့ဘီလီယံနာတထည်ကြီး Donald Trump အနိုင်ရလိမ့်မယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။အခုသတင်းအတန်လွင့်ချိန်မတိုင်ခင်အမေရိကန်အခြေစိုက် CNN သတင်းဌာနရဲ့ချုပ်တင်ခံမှန်းချက်အရကတော့ Trump အနိုင်ရမယ်လို့ဆိုပါတယ်။ Democratic ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ပြိုင်မဲ့ Bernie Sanders တို့နှစ်ဦးအကြားဘယ်သူနိုင်မယ်ဆိုတာချုပ်တင်ခံမှလို့မရနိုင်သေးပဲဖြစ်နေပါတယ်။ Trump ဟာသူ့ရဲ့အနီးကပ်ဆုံးပြိုင်ဘက် Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz နဲ့အကြိမ်နဲ့ရှင်ပြိုင်နေတာပါ။အိန္ဒိယနာပြည်နယ်တွင်ကျင်းပနေတဲ့ပါတီတွင်ရွေးချယ်မှုတွေမတိုင်ခင်ပြုလုပ်ခဲ့တဲ့လူမှုစစ်တမ်းတွေမှာအားလုံးကလွယ်အလုံးမှာတခုကလွဲလို့ Trump ကအပြတ်သားအသာစီးရနေတယ်လို့ကြိုတင်ဖော်ပြခဲ့ကြပါတယ်။ Democratic Party ဘက်မှာတော့ Party တင်းရွေးချယ်မှုတွေမတိုင်ခင်ကောက်ယူခဲ့တဲ့စစ်တမ်းတွေကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ဟာပြိုင်ဘက် Bernie Sanders နဲ့သူမသားကိုမသားဖြစ်နေတယ်လို့လည်းလူမှုစစ်တမ်းတွေမှာဖော်ပြခဲ့ကြပါတယ်
။ American ပြည်ထောင်စုနဲ့တရုတ်နိုင်ငံကုန်သွယ်ရေးမှာကုန်သွယ်ရေးလုံခြုံရေးပြနေတာက အနိုင်ပြုချက်မှုတစ်ခုဖြစ်တဲ့ဆိုတဲ့ Republican Party တွင်သမ္မတလောင်းရှင်ပြိုင်ရာမှာရှေ့ဆုံးကရောက်နေတဲ့ဘီလီယံနာတထည်ကြီး Donald Trump ရဲ့အငင်းပွားပွဲဟာပြောဆိုချက်အပေါ်တရုတ်လူထုကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြပါတယ်။ Indiana ပြည်နယ် Fort Wayne မြို့မှာသူ့ကိုထောက်ခံသူတွေကိုမဲဆွဲစည်းရုံးနေတဲ့အချိန် Donald Trump ကတရုတ်တွေဟာ American ပြည်ထောင်စုကိုထတ်ပြီးတော့အနိုင်ကျင့်တာခွင့်မပြုနိုင်တော့ဘူးလို့ American နဲ့ကုံသွယ်ရေးမှာတရုတ်ဘက်ကတစ်ဖက်သက်အသာစီးရနေတာကိုရည်ညွှန်းပြီးပြောဆိုခဲ့တာဖြစ်ပါတယ်။ American သမ္မတလောင်းရွေးပွဲမှာ Republican Party ကိုယ်စားလှယ် Trump ကတရုတ်ရဲ့ကုံသွယ်ရေးကြီးစိုးမှုပေါ်ဒီလိုပြင်းထန်တဲ့အသုံးနှုန်းနဲ့ခိုင်နိုင်ပြောဆိုတာဟာပထမအဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဟာကုံသွယ်ရေးနဲ့ငွေလဲလှယ်နှုန်းမှာမမှန်မကန်အမျက်ထုတ်နေတဲ့ဆိုတဲ့ဆွတ်ဆွဲမှုမျိုးတွေကိုတော့2011ခုနှစ်လောက်ကလေးကပြောဆိုနေကြတာဖြစ်ပါတယ
်။ VOA မြန်မာသံရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကတန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။2015ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာသတင်းမီဒီယာလွတ်လပ်မှုဟာစနစ်နှစ်အတွင်းအ ਨੇ ဆုံးကိုကျဆင်းသွားခဲ့တယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုလေ့လာဆောင်ကြည့်နေတဲ့အဖွဲ့ကြီး Freedom House အဖွဲ့ကပြောပါတယ်။အဲဒီလိုသတင်းလွတ်လပ်ခွင့်ကျဆင်းရခြင်းရဲ့နောက်ကွယ်မှာနိုင်ငံရေးရာဇဝတ်မှုနဲ့အကြမ်းဖက်အဖွဲ့အစည်းတွေစတဲ့အကြောင်းအရာတွေပါဝင်နေတယ်လို့ Freedom House အဖွဲ့ကထုတ်ပြန်တဲ့2016ခုနှစ်သတင်းလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတော့အမေရိကန်ပြည်ထောင်စုအနေနဲ့သတင်းမီဒီယာတွေသမားတွေဘေးကင်းလုံခြုံမှုရှိရေးအတွက်တင်နန်းတွေပို့ချပေးနေတဲ့အကြောင်းသတင်းမီဒီယာလွတ်လပ်ခွင့်နေ့မှာပြောကြားလိုက်ပါတယ
် As I speak the United States and USAID have important programs that support independent media efforts in more than 30 countries
ကျွန်တော်ခုပြောနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့ USAID နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်ဖွဲ့အနေနဲ့နိုင်ငံပေါင်း30ကျော်မှာလွတ်လပ်တဲ့မီဒီယာတွေပေါ်ပေါက်လာရေးကြိုးပမ်းချက်တွေကိုထောက်ပံ့မှုအရေးကြီးတဲ့အစီအစဉ်တွေချမှတ်ကူညီပေးနေပါတယ်။ဘေကင်းလုံခြုံရေးစာပြောအစီအစဉ်တွေကတစ်ဆင့်ကမ္ဘာတော်မှာရှိတဲ့သတင်းစာဆရာ950ကျော်ကိုဒီဂျစ်တယ်နည်းအရနဲ့သူတို့ဘေကင်းလုံခြုံမှုရှိရှိသတင်းတွေယူနိုက်ရေးတင်နန်းတွေလည်းပေးနေပါတယ်။ဒီနှစ်မှာဒီလိုတင်နန်းတွေပို့ပြီးတော့ဘေးနိုင်အောင်ဒေါ်လာ200,000ခွဲအထိတိုးမြင့်သုံးသွားမှာဖြစ်ပါတယ်။ချင်းချောက်မှုနဲ့ကြမ်းဖက်မှုတွေရင်ဆိုင်ရနိုင်တဲ့နေရာတွေမှာတောင်နည်းပညာနဲ့ပစ္စည်းတွေကိုဘေကင်းလုံခြုံအောင်ဘယ်လိုသုံးမလဲဘယ်လိုသတင်းတွေရယူမလဲအရှိတော်အားရှာနိုင်ငံတွေကသတင်းတောက်တွေကိုလည်းတင်နှံပေးတဲ့အစီအစဉ်တွေစတင်ဆောင်ရွက်နေပါတယ
်မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကျင်းပကြတာဖြစ်ပြီးသတင်းလွတ်လပ်ခွင့်ဟာအခြေခံကြတဲ့လူအခွင့်အရေးအဖြစ်သတ်မှတ်ထားကြတာနဲ့အညီကမ္ဘာတစ်လောင်းသတင်းလွတ်လပ်ခွင့်အခြေအနေတွေကိုနှိုင်းယှဉ်ကြည့်ကြတဲ့နေ့လည်းဖြစ်ပါတယ်မြန်မာပြည်ကြားရေးဝန်ကြီးဒေါက်တာဖီမင်းကတော့အစိုးရနဲ့သတင်းမီဒီယာတွေပူးပေါင်းလှုပ်ဆောင်ကြရင်စာနယ်ဇင်းလွတ်လပ်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မယ့်အခြေအနေတွေရှိတယ်လို့ပြောပါတယ်
။2012-13လောက်မှာကျွန်တော်တို့လွတ်လပ်မှုတော်တော်လေးတိုးတက်လာခဲ့တယ်။အခုနည်းနည်းလေးတန့်နေတယ်။ဒါပေမဲ့အခုကျွန်တော်တို့ဟိုကျွန်တော်တို့ကိုယ်တိုင်ရောကျွန်တော်တို့မီဒီယာမိတ်ဆွေတွေပေါ့နော်အဖွဲ့အစည်းတွေအဲပုံတူချင်းသောမီဒီယာသမားတွေအဲညှိနှိုင်းပြီးတော့ပူးတွဲပြီးတော့ဆောင်ရွက်မယ်ဆိုရင်တော့အနေစင်းလိုလက်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မယ့်အခြေအနေအများကြီးရှိတယ်အခွင့်အလမ်းအများကြီးရှိတယ်လို့မြင်တယ
်မြန်မာနိုင်ငံမှာအရင်အစိုးရအဆက်ဆက်လက်ထက်အတွင်းသတင်းမီဒီယာနဲ့စာနယ်ဇင်းလိုလက်ခွင့်တွေကိုကန့်တတ်ချုပ်ချယ်ထားခဲ့တဲ့အပြင်သတင်းမီဒီယာသမားတွေလည်းအများပြားဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါသမ္မတဦးသိန်းစင်အစိုးရလက်ထက်အတွင်းသတင်းမီဒီယာလိုလက်ခွင့်အတိုင်းအတာတစ်ခုထိတိုးတက်လာခဲ့ပေမဲ့သတင်းနောက်တွေကိုဖမ်းဆီးထိန်းသိမ်းမှုတွေတော့ရှိခဲ့ပါတယ်ကမ္ဘာတဝန်းသတင်းလိုလက်ခွင့်တွေကိုလှုပ်ဆောင်နေတဲ့ပြင်သစ်အခြေစိုက်နေစီမချသတင်းတောက်များအဖွဲ့ကတော့သတင်းမီဒီယာနဲ့သက်ဆိုင်တဲ့လုပ်ငန်းတွေလှုပ်ဆောင်ရင်2015ခုနှစ်အတွင်းသေဆုံးသွားခဲ့သူပေါင်း130ဦးရှိခဲ့တယ်လို့ဆိုပါတယ်အခုနှစ်အတွက်ကမ္ဘာသတင်းလိုလက်ခွင့်နေ့ကိုတော့ဖင်လန်နိုင်ငံကအလဲကျအိမ်ရှင်နိုင်ငံအဖြစ်လက်ခံကျင်းပနေတာဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်တွေနေထိုင်တဲ့ဒုက္ခသည်စခန်းတစ်ခုအင်္ဂါနေ့ကမိလောင်မှုဖြစ်ပွားခဲ့တဲ့အတွက်ဒုက္ခသည်450နီးပါးအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့တော်စစ်တွေနီးမှာရှိတဲ့ဘောရူဘာဒုက္ခသည်စခန်းအတွင်ဖြစ်သွားခဲ့တဲ့အဲ့ဒီမိလောင်မှုကြောင့်လူ10ဦးစီနေတဲ့အိမ်ခန်းတွဲ56ခန်းတွဲမိလောင်သွားတယ်လို့ဆိုပါတယ်။ဟင်းချက်တဲ့နေရာကနေမိစတင်လောင်ကျွမ်းလာမှာလေရင်ရှိန်နဲ့ကျန်တဲ့အိမ်ခန်းတွဲတွေကိုပါမိကူးဆက်လောင်ကျွမ်းသွားခြင်းဖြစ်တယ်လို့ဆိုပါတယ်။မိလောင်မှုကြောင့်လူသေးပျောက်တော့မရှိခဲ့ဘူးလို့ဆိုပါတယ်။2012ခုနှစ်အတွင်းဒေသခံရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြားဖြစ်သွားခဲ့တဲ့ဒီအထီးကရုံးကြောင့်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်3,400လောက်ဟာယာယီတိဆောက်ပေးထားတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်
EU ဥရောပသမဂ္ဂတိုက်အတွင်းဝင်ရောက်လာနေကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုထိန်းချုပ်ရေးအတွက် EU နဲ့တူရကီကြားရရှိထားတဲ့သဘောတူညီချက်အရတူရကီနိုင်ငံသားတွေ EU နိုင်ငံထဲကိုသွားတဲ့အခါပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ရကြတော့မှဖြစ်ပါတယ်။ဒီသဘောတူညီချက်အရ EU ရဲ့ဒုက္ခသည်တွေကိုတင်သွင်းနေတဲ့လူမောင်ခိုကုသူတွေကိုဖမ်းဆီးအရေးယူပြီးရောက်လာကြတဲ့ဒုက္ခသည်တွေကိုတူရကီနိုင်ငံအတွင်းမှာလက်ခံထားရှိရမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီရွှေပြောင်းဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုကန့်ကွက်တဲ့အနေနဲ့ဗီဇာကိစ္စကိုဗီတိုအာဏာသုံးကန့်ကွက်သွားမယ်လို့ EU လွှတ်တော်အမတ်တွေကအတော်များများကချင်းချောက်ပြောဆိုကြပါတယ် EU ကထုတ်ပြန်တဲ့စင်းစရားတွေအရမလအတွင်းဂရိနိုင်ငံကိုရောက်လာကြတဲ့ဒုက္ခသည်အရေးအတွက်ဟာ 26,000 လောက်သာရှိခဲ့တာကြောင့် February အတွင်းရောက်ခဲ့တဲ့အရေးအတွက်ရဲ့ထက်ဝက်လောက်တော့မရှိဘူးလို့ဆိုပါတယ်တူရကီအစိုးရနဲ့ရရှိထားတဲ့သဘောတူညီချက်အလုပ်ဖြစ်နေတယ်လို့ EU အရာရှိတွေကပြောပါတယ်
Pacific သမုတ်တရရန်ဝန်နိုင်ငံ12နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်ကိုလက်ခံအတည်ပြုပေးဖို့ American သမ္မတ Barack Obama က American လွှတ်တော်အမတ်တွေကိုအင်္ဂါနေ့ကနောက်တစ်ကြိမ်ထက်မြင့်တာရက်ခံလိုက်ပါတယ်အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့စီးပွားရေးအရာကုန်သွယ်မှုစည်းမျဉ်းတွေချမှတ်သူဟာအမေရိကန်ပြည်ထောင်စုသာဖြစ်တင်ပြီးတော့တရုတ်နိုင်ငံကမဖြစ်တင်ဘူးလို့ဆိုခဲ့ပါတယ် TPP လို့ခေါ်တဲ့ပစိဖိတ်ရေဝန်နိုင်ငံတွေနဲ့ကုသရောင်းဝယ်မှုသဘောတူညီချက်ကိုရှင်းပြိုင်ဖို့တရုတ်နိုင်ငံကဒေသရင်းနိုင်ငံ15နိုင်ငံနဲ့အာရှရဲ့ပြည်ပြည်စုံတဲ့စီးပွားရေးလက်တွဲဘက်တွေဆိုပြီးတော့ပူးပေါင်းဖို့ကြိုးပမ်းနေပါတယ် Washington Post သတင်းစာသူ့မြင်ရေးသားချက်မှာသမ္မတအိုဘားမားကဒီကြိုးပမ်းချက်ကိုတိတ်ပြီးတော့အရေးမကြီးတဲ့ပုံစံပြောဆိုတုံ့ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ပစိဖိတ်သမုဒ္ဒရာကမ်းရိုးတန်းတစ်လျှောက်နိုင်ငံ17နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိထားတာဖြစ်ပါတယ
်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကနာမည်ကျော်မာရာကာနာအားကစားရုံမှာဩဂုတ်လ5ရက်နေ့ကျင်းပမယ့်အိုလံပစ်ဖွင့်ပွဲအခမ်းအနားထွန်းညှိမဲ့မိရှုတိုင်းအတွက်အိုလံပစ်မီးတောက်ဒီကနေ့မြို့တော်ဘရာဇီးလီးယားကိုရောက်ရှိလာပါတယ်။ပွဲမစခင်အိုလံပစ်မီးတိုင်ကိုဘရာဇီးနိုင်ငံတဝမ်းရက်ပေါင်း90လက်လည်ပြသမှာဖြစ်ပါတယ်ခင်ဗျာ
2016ခုနှစ်မေလ4ရက်ဗုဒ္ဓနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မနန္တာချန်တို့ကြီးညာပေးခဲ့ကြတာပါ။အခုမနေ့ကနားဆရာမဲ့သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ပွဲတွေအကြောင်းနဲ့စပါမယ်ရှင်။အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်မှာမနေ့အင်္ဂါနေ့ကကျင်းပခဲ့တဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ပွဲမှာပနမရွေးချယ်ပွဲမှာအမေရိကန်နိုင်ငံသားအဖြစ်ခံယူထားတဲ့မြန်မာရွှေ့ပြောင်းအခြေချနေထိုင်သူတွေအများပြားမဲပေးခဲ့ကြတာပါတယ်။သူတို့အနေနဲ့နိုင်ငံသားတာဝန်ကျေပွန်စေဖို့Democrat နဲ့ Republican နှစ်ပါတီစလုံးသက်ဆိုင်ရာပါနှစ်သက်ရာပါတီကိုအတီးအီးရွေးချယ်မဲပေးခဲ့ကြတယ်လို့ VOA ကိုပြောပါတယ် Republican ပါတီတွင် Ted Cruz နဲ့ Donald Trump တို့နှစ်ဦးကတော့မနေ့ကရွေးချယ်ပွဲအတွက်မဲဆွယ်စည်းရုံးရမှာတဦးနဲ့တဦးအပြင်းထန်ဆုံးဝေဖန်တိုက်ခိုက်ပြောဆိုခဲ့ကြတာပါမတ်အင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးထားပါတယ်ရှင
် Indiana ပြည်နယ်ကပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေဟာအလွန်အရေးကြီးတာကြောင့်သမ္မတလောင်းပြည်ဝင်ရောက်ရှင်ပြိုင်သူတွေအကြိတ်အနည်းအပြိုင်ဆိုင်ပြောဆိုစည်းရုံးနေကြတာတွေကိုသတင်းမီဒီယာတွေမှာတွေ့မြင်နေရပါတယ်။ဒီမိုကရက်ရော Republican ဘက်မှာပါအတီးအီးမဲပေးခဲ့ကြတဲ့မြန်မာဒုက္ခသည်ရွှေပြောင်းအခြေချနေထိုင်သူတွေတဲ့ Republican Party ကသမ္မတလောင်းပြည်ဝင်ရောက်ရှင်ပြိုင်နဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကိုမဲပေးခဲ့သူချင်းအမျိုးသမီးတဦးကသူ့အမြင်ကိုအခုလိုပြောပါတယ်
။သူကကြတော့ပြင်းနေလို့ကျွန်မမြင်တယ်လေနော်။နိုင်ငံတကာကောင်းကောင်းနဲ့ဆက်ဆံတဲ့အခါမှာလေလူလူချင်းတံပိုးထားတဲ့အနေအထားအတိုင်းအတာပေါ်မှာလေသူကစကားပြောမယ်လို့ကျွန်မမြင်တယ်လေတော်နဲ့ထောင်းကကြောက်ရွှဲလို့မဟုတ်ဘူးပြောချင်တာသူပြောချသွားမယ်သူဒီမှာမျက်နှာမှမထောက်ဘူးအဲ့ဒီပုံစံမျိုးသူရှိရဆိုတော့လေနိုင်ငံတကာဒီရှိနေဆက်ဆံတဲ့အခါမှာကိုယ်တိုင်ဒီဘလို့ကမျက်နှာငင်းရမလားပေါ့အတူပေါ့
ဒီမိုကရက်ပါတီဘက်ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုမဲပေးခဲ့သူမြန်မာတိုင်းရင်းသားအကျိုးတော်ဆောင်ယုံကဒေါ်မင်းမင်းထွေးငယ်ရဲ့အမြင်ကတော့
ဒီမိုကရက်တစ်ကဟီလာရီကလင်တန်ကိုပေးခဲ့တယ်။ဘာကြောင့်လဲဆိုတော့သူကနံပါတ်1ချက်သူ့ရဲ့နိုင်ငံခြားရေး policy ကကျွန်တော်တို့အတွက်မြန်မာနိုင်ငံအတွက်ကောတဘာလုံးအတွက်ကောတစုံတရာအရေးကြီးပါတယ်။ဆိုတော့သူသွားခဲ့တဲ့သူ့ရဲ့နိုင်ငံရေးသမိုင်းကြောင်သူဖြတ်တန်းခဲ့သူရဲ့အသွေးကြောင်တွေကိုပြင်ပြီးတော့ကြည့်ချင်အဖြစ်သမရကောင်းတယောက်ကိုဖြစ်လာဖို့အများကြီးအလားအလာရှိပါတယ်ဒါကြောင့်မလို့သူကိုမဲပေးခဲ့တာပါဒီနိုင်ငံမှာနိုင်ငံသားဖြစ်ခံယူထားပြီးရဲ့ဆိုလို့ရှိရင်ဘယ်နိုင်ငံသားပဲဖြစ်ဖြစ်ကိုယ်နိုင်ငံသားရဲ့တာဝန်ကိုတော့ကျေဖို့လိုတယ်လေနိုင်ငံသားရဲ့တာဝန်ကျေဖို့ဆိုတာဒီပထမဆုံးအစင်ကမဲပေးဖို့ပဲ
Republican Party ဘက်မှာရှေ့ဆုံးကပြေးနေတဲ့ကတိကျွယ်တတိကြီး Donald Trump ကတော့ Cruz ရဲ့ဖခင်ဖြစ်သူဟာ American သမ္မတဟောင်း ဂျွန်အက်ဖ်ကနေဒီကိုလောက်ကျန်မှုမှာပါဝင်ပတ်သက်ခဲ့တဲ့ဆိုပြီးပြိုင်ဘက်ဖြစ်သူအထက်လွှတ်တော်အမတ်တက်ခရုစ်ကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့မဲဆွယ်စည်းရုံးပွဲမှာလည်းသူဟာTed Cruz ကိုအနိုင်ရဖို့အစဉ်သင့်ပဲလို့အခုလိုပြောသွားပါတယ
် We have to put him away tomorrow folks we got to get out and
vote ကျွန်တော်တို့သူ့ကိုအဝေးကိုမောင်းထုတ်ဖို့မဲယုံတွေမှာတွားပြီးတော့မဲပေးကြပါစို့
အိန္ဒိယနာပြည်နယ်မှာမဲဆွယ်စည်းရုံးနေတဲ့ Ted Cruz ကတော့ Trump ဟာလိင်ညာမှုတွေကိုပြောဆိုနေတဲ့စိတ်မနှံ့တဲ့သူဖြစ်တယ်လို့သတင်းတောက်တွေကိုအခုလိုပြောပါတယ
် This man is a pathological liar He doesn't know the difference between truth and lies he lies
ဒီလူဟာမြေရန်လိန်ညာနေသူဖြစ်ပါတယ်သူဟာအမှန်တရားနဲ့လိန်ညာမှုရဲ့ကွဲပြားခြားနားမှုကိုမသိသူလည်းဖြစ်ပါတယ်သူပါဇက်ကထွက်လာတဲ့စကားလုံးမှန်သမျှအလိန်ညာကြီးပါပဲ
ဒီမိုကရက်ပါတီရဲ့တမန်တော်လောင်းတွေဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders နဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton တို့နှစ်ဦးကတော့ Indiana ပြည်နယ်ရွေးချယ်ပွဲမှာအကြိတ်အနေဖြစ်နေပါတယ်Mrs. Clinton ကတော့အားလုံးတိုးတက်ဖို့အတွက်သူ့အနေနဲ့ဆောင်ရွက်ပေးသွားမှာဖြစ်ကြောင်းပြည်내မဲဆွယ်စည်းရုံးပွဲမှာအခုလိုပြောသွားပါတယ
်။ My campaign is about breaking down all the barriers that stand in the way of individual Americans.
လူတူချင်းစီရှေ့ကိုတိုးတက်ဖို့တိုင်းပြည်ရှေ့ကိုတိုးတက်ဖို့မှာအဟန့်တားဖြစ်နေတာတွေအားလုံးဖြိုချဖို့ကျွန်မအဓိကလှုံ့ဆော်နေတာပါ။အ
ိန္ဒိယနာပြည်내ကပါတီတွင်းသမရလောင်းအကျိုးရွေးချယ်ပွဲနောက်ဆုံးသတင်းတွေအရ Republican Party ဘက်မှ Donald Trump ကအပြတ်အသတ်ထိတ်ဆုံးကပြေးနေပြီး Democrat Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကရှေ့ကရှိနေပါတယ်ရှင
်။မိုင်းဂျင်နိုင်ပြောပြသွားတာပါရှင်။အခုကမ္ဘာသတင်းလွတ်လပ်ခွင့်နေမှာသတင်းသမားတွေရဲ့အခြေအနေတိုးတက်မှုရှိလာပြီလားဆိုတာကိုလည်းကြည့်ကြရအောင်ပါ။သတင်းလွတ်လပ်ခွင့်ဆိုတဲ့အရာဟာအခြေခံကြတဲ့လူခွင့်ရတရားဖြစ်တဲ့အကြောင်းနိုင်ငံတကာကသဘောတူညင်ညာခဲ့ပြီးတဲ့နောက်25နှစ်ကြာလာတဲ့အခုချိန်မှာသတင်းသမားတွေအတွက်တော့တရားဝင်စင်စါဖြတ်တောက်မှုတွေဖိနှိပ်မှုတွေနဲ့ထောင်သွင်းအကျဉ်းချမှုတွေသာမကလုတ်ကြံတက်ဖြတ်ခံရမယ်ဆိုတဲ့ချိန်ချောက်မှုတွေကိုပါတိုးမြင့်ရင်ဆိုင်လာနေကြရပါတယ် VOA သတင်းတောက် Richard Green ရဲ့သတင်းလွှာကိုအခြေခံပြီးဦးဆောင်မိုးဝေကတင်ပြပေးထားပါတယ်ရှင
်ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်နှစ်ပတ်လည်အစီရင်ခံစာမှာတရင်လွတ်လပ်ခွင့်အခြေအနေဟာ12နှစ်အတွင်းအနေဆုံးအဆင့်ကိုကျဆင်းသွားတယ်လို့လူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Freedom House အဖွဲ့ကပြောဆိုပါတယ်ဒီလိုကျဆင်းသွားတဲ့အကြောင်းရင်းရဲ့နောက်ကွယ်မှာနိုင်ငံရေးရာဇဝတ်မှုကင်းနဲ့အကြမ်းဖက်ဖွဲ့စည်းတွေကြောင့်ဖြစ်ရတယ်လို့ဆိုပါတယ်တစ်နှစ်အတွင်းတရင်လွတ်လပ်ခွင့်အကျဆင်းဆုံးနိုင်ငံပေါင်း9နိုင်ငံထဲကနေ Freedom House အဖွဲ့ကရွေးထုတ်ပြတဲ့တမ်းပြကတော့အီဂျစ်နိုင်ငံဖြစ်ပါတယ်Egypt တရင်သမားတယောက်ဖြစ်တဲ့ Khalid Dawood က
Our role is to provide objective and credible coverage of events that are
ကျွန်တော်ရဲ့မူကအီဂျစ်နိုင်ငံမှာအမှန်တကယ်ဖြစ်ပွားနေတဲ့အဖြစ်အပျက်တွေကိုခန်းကန်းလုံးလုံးနဲ့ဓမ္မဒိဋ္ဌန်ကြားကြားတင်ပြဖို့ဖြစ်ပါတယ်။အဖြစ်အပျက်ကအမှန်တရားကိုသူ့အလိုလိုပြောပြနေတာပါ။အမှန်တရားတစ်ခုကိုဖန်တီးတင်ပြတယ်ဆိုတာသတင်းမီဒီယာမဟုတ်ပါဘူး။သတင်းသမားတွေမဟုတ်ကြပါဘူး။အီဂျစ်နိုင်ငံရဲ့စီးပွားရေးနိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ဖို့အတွက်မီဒီယာကနေတဆင့်ဝါဒဖြန့်တာတွေလုပ်ပေးနေလို့မရပါဘူး။
တရင်လွတ်လပ်ခွင့်ညင်းပယ်တဲ့နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်အများစုဟာစစ်မဲ့ပြိပခါဖြစ်ပွားနေတဲ့နိုင်ငံတွေအဂတိလိုက်စားမှုတွေဖြစ်နေတဲ့နိုင်ငံတွေဖြစ်နေတာများပြီးအုပ်ချုပ်ရေးယိုယွင်းပျက်စီးသွားတတ်ကြတာများတယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလီနော့စကီကပြောဆိုပါတယ်မြန်မာနိုင်ငံမှာလည်း2012-2013ခုနှစ်လောက်ကတည်ထားတဲ့တရင်လွတ်လပ်ခွင့်တိုးတက်မှုတွေတွေ့ခဲ့ရပေမဲ့နောက်ပိုင်းမှာတော့အားပြော့သွားခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်ကပြောဆိုပါတယ်အခုတက်လာတဲ့အစိုးရတဲ့အနေနဲ့စာနယ်ဇင်းသမားတွေနဲ့ပူးပေါင်းပြီးတော့စာနယ်ဇင်းလွတ်လပ်ခွင့်တိုးတက်မှုရတော့အောင်လုပ်နိုင်ပါလိမ့်မယ်လို့လည်းဦးဖေမြင့်ကပြောပါတယ
်ကျွန်တော်တို့က2012-13လောက်မှာကျွန်တော်တို့လွတ်လပ်မှုတော်တော်လေးတိုးတက်လာခဲ့တယ်အခုနည်းနည်းလေးတန့်နေတယ်ဒါပေမဲ့လို့အခုကျွန်တော်တို့ဟိုကျွန်တော်တို့ကိုယ်တိုင်ရောကျွန်တော်တို့မီဒီယာမိတ်ဆွေတွေပေါ့နော်အဖွဲ့အစည်းတွေအဲပုတ်တူချင်းသောမီဒီယာသမားတွေအဲညှိနှိုင်းပြီးတော့ပူးတွဲပြီးတော့ဆောင်ရွက်မယ်ဆိုရင်တော့အဲ့ဒါစင်လိုလက်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မဲ့အခြေအနေအများကြီးရှိတယ်အခွင့်အလမ်းအများကြီးရှိတယ်လို့မြင်တယ
်တည်င်းလိုလက်ခွင့်မပေးတဲ့တည်င်းတွေကိုအမှောင်ချထားတဲ့အစိုးရတွေဟာအောင်မြင်မှုရတဲ့အစိုးရတွေမဖြစ်နိုင်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှကျင်းပတဲ့တည်င်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ
် World Press Freedom Day we want to be clear here from the podium
ကဘာသတင်းလွတ်လပ်ခွင့်နေမှာဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနသတင်းစာရှင်းလင်းပွဲကျင်းပတဲ့ဆင်မြင်းကနေကျွန်တော်စဉ်စဉ်လင်းလင်းပြောချင်တာကတော့ဘယ်လိုအစိုးရမျိုးမဆိုဘယ်လိုပဲဟိတ်ဟန်တွေထုတ်ထုတ်အောင်မြင်မှုတွေရှိရှိသူတို့နိုင်ငံသားတွေကိုယုံကြည်တဲ့အတိုင်းလွတ်လွတ်လပ်လပ်ပြောခွင့်မပေးဘူးနိုင်ငံသားတွေရဲ့ဘဝတွေကိုရိုက်ခတ်တဲ့အဖြစ်အပျက်တွေဆုံးဖြတ်ချက်တွေကိုသိကြခွင့်မပေးနိုင်ဘူးလို့ညှင်းဆန်မယ်ဆိုရင်အောင်မြင်ကြီးမြတ်တဲ့အစိုးရဆိုပြီးသူ့ကိုယ်သူမပြောနိုင်ဘူးဆိုတာပါပဲလွတ်လပ်တဲ့သတင်းဌာနတွေမရှိတဲ့အတိုင်းပြည်သူပြည်အနေနဲ့ဘာမှကြွားဝါနေစရာမရှိသလိုသူတို့စီကသင်ယူစရာလည်းဘာမှမရှိပါဘူး သူတို့အတွက်အနာဂတ်အလားအလာကိုအောင်မြင်အောင်ဘယ်လိုမှမဆောင်ရွက်နိုင်ဘူးဆိုတာရှင်းပါတယ
်။အမေရိကန်နိုင်ငံသားဝန်ကြီးဌာနမှကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကတချိန်ကသူတို့ရေးသားခဲ့ကြတဲ့သတင်းတွေကြောင့်အနှောက်အယှက်ပေးခံနေရပြီးအခြေအနေတွေကထူးမလာဘူးလို့ပြောနေကြတဲ့သတင်းသမားတွေအပေါ်စိတ်ဝင်စားမှုရရှိခဲ့ပါတယ်။သူတို့ရဲ့အဖြစ်အပျက်အကြောင်းအရာတွေကို humanrights.org internet website ဆာမျက်နှာရဲ့ free the press ဆိုတဲ့ခေါင်းစဉ်အောက်မှာရှိတဲ့ Twitter လူမှုကွန်ရက်ပေါ်မှာဖော်ပြထားပါတယ်ခင်ဗျာ။
ဥစမိုးဝေဖြပြခဲ့တာပါအခုတခါတော့ NLD လွှတ်တော်ကိုယ်စားလှယ်တဦးကိုပါတီနဲ့လွှတ်တော်နှစ်ခုစလုံးကအရေးယူခဲ့တာဘာကြောင့်လဲဆိုတာပြောပြပေးပါဦးမယ် NLD ပါတီဘ ഹു ရခွင့်ပြုချက်မပါဘဲ UWSA ဝပ်ပြည်သွေးစည်းညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေနဲ့ပန်ဆက်မှသွားရောက်တွေ့ဆုံခဲ့တဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစုထေးကို NLD ပါတီကရောလွှတ်တော်ဘက်ကပါအရေးယူခဲ့ပါတယ်ဦးစုထေးကတော့သူ့အနေနဲ့ UWSA ခေါင်းဆောင်ပိုင်းနဲ့ပုံကိုရေးအရာရင်းနှီးခဲ့ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမြတ်မြတ်ဆန်းဆန်းအကောင့်ထဲပေါ်လာစေဖို့ဆန္ဒဆော်ပြီးတော့တဦးတည်းဆောင်ရွက်ခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ပါတယ်မြမတက်မတော်မှာဗိုလ်မှူးချုပ်အထိတာဝန်ယူခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစုထေးကိုကိုညာဝဲအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
် UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့ပန်ဆန်းမှာတွားတွေ့ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဦးစုထေးကို NLD ပါတီကအရေးယူထားတယ်လို့သိရပါတယ်ဘယ်လိုမျိုးအရေးယူထားပါသလဲခင်ဗျအ
တူဒီပါတီစီကနဲ့ပေါ့သူတို့ပါတီစီကမှာဒီကျိုးတင်မတင်ပြဖက်နဲ့ကိုယ်စားလှယ်အနေနဲ့တင်ပြခွင့်ဟိုတွားခွင့်မရှိဘူးအဲအဲအဲကြောင့်ဒီစုံတဲ့ကြောင့်ပါတီရဲ့အရေးကြီးတာဝန်ကနေဟိုတစ်နှစ်ရပ်ဆိုင်းလိုက်တယ်
ဟုတ်ကဲ့
အဲ့ဒီဘောပါ
အရေးကြီးတာဝန်ဆိုတာကဘယ်ဟာကိုညွှန်းပြောကြလဲ
အရေးကြီးတာဝန်ကကျွန်တော်တို့ဒီအဖွဲ့အစည်းတွေမှာ EC တို့ EC တာဝန်ပေါ့အလုပ်မှုဆောင်တာဝန်ပြောတာပေါ့ဗျာလွတ်တော်ကလည်းကျွန်တော်တို့ပါတီကိုကိုစားပြုပြီးရတာဆိုကြောင့်လွတ်တော်မှာပေးတဲ့ဟိုကော်မတီကြီးကတာဝန်တို့နောက်တခါဟိုမျိုးနယ်ရဲ့ပါတီတာဝန်တွေမှာလည်းအလုပ်မှုဆောင်တို့ခရိုင်တို့ပြည်နယ်တို့ပဲပင်မှာပဲဒီလိုပေါ့ဒီအလုပ်မှုဆောင်တာဝန်တွေကိုကျွန်တော်တို့ကထားဆောင်ဝင်မရဘူးပေါ့ထားဆောင်ဝင်မရှိဘူးပေါ့
ဟုတ်ကဲ့
ပါတီတာဝန်အရေးကြီးတာဝန်တွေကိုကျွန်တော်ကဟိုရယူလာတာမရှိဘူးငကိုတည်းကကျွန်တော်ရိုးရိုးပါတီဝင်မယ
်အဲ့တော့ဒီလွတ်တော်ရဲ့တိုင်းသားရေးနဲ့ညီညာရေးဖော်ဆောင်မှုကော်မတီကနေပြီးတော့ဦးစိုးတေးကိုတာဝန်ရပ်ဆိုင်လိုက်တာမျိုးလားခင်ဗျဟ
ိုရပ်ဆိုင်တာမဟုတ်ပါဘူးတက်ဟိုကျွန်တော်နေရာမှာအစားထိုးလိုက်တယ်ဦးပိတာခလိုက်ဆိုတာတန်တော်မျိုးနေရာပါပဲကျွန်တော်တို့ပြင်ပြနေရပဲဟိုသူမက်ပြဆိုဒါအစီဝေးလုပ်မယ်သူ့ကိုကျွန်တော်အစီဝေးဖိုက်ထားတော့သူ့ကိုပေးတာလွှဲလိုက်ရတယ်ပေါ့
ဆိုတော့ဦးစိုးထေးကဒီ NLD ပါတီမတိုင်ခင်တုန်းကတက်မတော်မှာတာဝန်ထမ်းဆောင်ခဲ့တာလားခင်ဗျဟု
တ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟောနောက်ဆုံး6မဲမှာပေါ့တက်မမှုပေါ့ဗျာ6မဲမှာ6မဲမှာကြတော့ကျွန်တော်ဂျူဝါဘူးနဲ့လည်းနေဘူးတယ်ဂျူဝါဘူးဆိုတာတက်မမှုရဲ့ကိုယ်ကဲမှုအောက်မှာပေါ့နေဘူးကအဲ့ဒီဒေသတွေကိုကျွန်တော်ကတာဝန်နဲ့ရောက်ဖူးပါတယ်ဟိုဂျူဝါဘူးဘွားဘုံမူကြီးဘွားတွေကဘုံမူကြီးဘွားနဲ့လည်းရောက်ဖူးတယ်ဘုံမူကြီးဘွားနဲ့လည်းရောက်ဖူး
အဲ့တော့ဒီနေဆက်ပေါ့ရှမ်းပြည်နယ်နဲ့နေဆက်မှာတာဝန်ကျတဲ့အချိန်မှာ UWSA တို့ NDAA တို့အဲ့လိုလက်နက်ကင်တပ်ဖွဲ့တွေနဲ့ရင်းနှီးမှုတွေရှိခဲ့တာမျိုးလားခင်ဗ
ျဆက်ဆံရေးကတော့အဲ့တော့ဒီထောက်လောင်းရေးဖွဲ့တွေပေါ့သူတို့ကလည်းခက်ခဲဆက်ဆံတယ်ကျွန်တော်တို့ကတော့ဒီစစ်ရေးအရပေါ့တိုက်ရွှေ့ပြောင်းနေပါလေအဲဒါမျိုးတွေကျွန်တော်တို့ကဆက်ဆံတယ်နောက်ဆိုကျွန်တော်တို့အဲ့ဒီအချိန်မှာနိုင်ငံဝန်ထမ်းတွေရှိတယ်သူတို့နေမှာကျောက်ဆရာတို့ဆရာဝန်တို့ကျန်တဲ့ဝန်ထမ်းတွေရှိတယ်အဲ့ဒီဝန်ထမ်းတွေရဲ့တက်တာချောင်းကြီးရေးဦးကျွန်တော်တို့ကစစ်ဆေးပြီးလိုအပ်တာတွေဖြည့်ဆည်းပေးရတာပေါ့။ညာအဲ့လိုစစ်ဆေးရေးသွားတဲ့အခါမှာသူတို့ခေါင်းဆောင်ရတယ်ကျွန်တော်တို့ကိုဖိတ်ပြီးထမင်းတွေးတယ်။ဥပမာဆိုရင်ကျွန်တော်တို့ဥပောက်ညူလည်းမအခုကတော့သူကတော့ဟိုပေါ်လစ်ဘူရိုအမြဲတမ်းဖွဲ့ဝင်ပေါ့။
အဲ့တော့အခုလိုမျိုးပေါ့လေ NLD ပါတီကအရေးယူလိုက်တဲ့အပေါ်မှာဦးစိုးထည့်ရဲ့သဘောထားကဘယ်လိုရှိပါလဲ
။အဲဒါတော့စီကန်းကိုစီကန်းနဲ့ကြီးစွန်တဲ့အတွက်အရေးယူတာတော့ဒါကျွန်တော်အနေနဲ့လက်ခံပါတယ်။
ပါတီရဲ့သဘောထားမပါဘဲနဲ့ဦးစိုးတေးကဘာကြောင့်တူးချင်းသဘောဆန္ဒရအခုလိုဆောင်ရွက်ဖြစ်သွားပါသလဲ
ဒီလိုလေကျွန်တော်တို့မဲဆန္ဒကော့ကရိတ်မဲဆန္ဒနဲ့ဟိုနာမည်ပါပြောမယ်ဆိုတော့အင်းရှီရွာကဟိုကျွန်တော်မဲဆန္ဒရှင်တွေပေါ့ဦးငိမ့်မောင်ဆိုတာအားဦးစိုးတေးငိမ့်ငိမ့်ရေးကိုပထမဦးစားပေးပြီးတော့လုံးဒုတိယကတရားဥပဒေစိုးမိုးရေးလုံးကျွန်တော်တို့လမ်းနေတရားတွေကတော့လည်းငလိုဘတ်ဂျက်နိုင်ငံတော်ချမ်းသာတယ်လို့နိုင်တယ်လို့လုပ်ပြပါအဲဒီလိုပေါ့ဒီလိုငင်းညာရေးကကျွန်တော်တို့အဲ့ဒီကုငင်းမောင်ပါဝင်ပေါ့ကျွန်တော်တို့ပြည်သူအားလုံးကဒီငင်းညာရေးကိုလိုလားနေပါလေကျွန်တော်တို့ကိုယ်တိုင်ပါဝင်ပေါ့ဗျာကျွန်တော်ဆိုလဲအခုအသက်65ကျော်နေပြီပေါ့ကျွန်တော်မွေးလာတယ်ကလည်းအဲ့ဒီကိရပြည်မှာမွေးလာတယ်ဆိုတော့ဟိုဒီတနတ်တန်တွေကျမှမွေးလာတော့ကျွန်တော်တို့မသေးခင်ဒီငင်းညာရေးဟာအဲ့ရမျိုးကျွန်တော်ကဖြစ်စေချင်လို့ဒီကဌာနစော်ပြီးတွားမိတဲ့သဘောပါမှားတော့ဒီလောက်ထိလည်းအရေးယူခံရလိမ့်မယ်လို့ကျွန်တော်အမျှော်လင့်ဘူးပေါ့ဗျာခေါင်းဆောင်တွေပါရီဥက္ကရာတို့အေးဒီအတိုင်းငါပုံကုလို့တမနာကြီးတို့ကလည်းသူရဲ့မိခုံးနေမှာလူတိုင်းကြားစီရေး နော်ပထမဒုတိယငင်းချမ်းရေးဆိုဒီလိုသွားနေတာဒီတာဝန်တွေကိုကျွန်တော်ဝိုင်းရံပေးတဲ့နေနဲ့နောက်တစ်ခါကျွန်တော်ရဲ့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့မှခိုက်စေတဲ့အလုပ်ကိုကျွန်တော်ကြိုတင်ပြီးတော့လေ့လာဖို့ချက်လက်ရှာဖို့အဲဒါမျိုးနဲ့သဘောမျိုးနဲ့ကျွန်တော်တာဝန်ယူပြီးတော့ကိုယ့်ဘက်ကိုတာဝန်ယူပြီးတော့ကိုလို့ရဲ့အလုပ်ကိုတာဝန်ယူတယ်ဒီသဘောနဲ့သွားပါတယ်ဒီဝတ်ဒေသမဟုတ်ဘဲနဲ့တခြားထောက်ချားခြင်းဒေသတို့အေအေဒေသတို့နောက်တစ်ခါပြည်ပြည်မှာဆိုကျွန်တော်တို့ကော့ကရိတ်မှာလည်းတနတ်တာမဆဲသေးဘူးလေဟိုဦးကျော်တဲ့အဖွဲ့တို့နေရာတွေကိုတွားမယ်ဆိုပြီးတော့ကျွန်တော်ကော်မတီကိုတင်နာပါလေဒါပေမဲ့ဘာမှပြန်မပြဘူး။ဒါလေးကိုကျွန်တော်သတိပဋ္ဌာန်းပေးလိုက်။အခုခါကျတော့ဌာနစော်ပြီးတွားလိုက်တဲ့သဘောပါ။
UWSA အဖွဲ့ကိုပန်ဆက်မှသွားရောက်တွေ့ဆုံခဲ့တဲ့ပြည်သူလှတ်တော်ကိုယ်စားလှယ်ဦးစုထေးကိုကိုညာဝဲအောင်ဆက်သွယ်မေးမြန်းခဲ့တာပါ။အခုသခိုင်းတိုင်းဆက်မှုဆောင်လူ့သမားတွေဘက်ကိုလည်းအလှည့်ပေးပါအောင်မရှင်။သခိုင်းတိုင်းပရမားဆက်မှုဆောင်မှရှိတဲ့မြန်မာဘီနာ Plywood Private Company Limited တိအချောတဲ့ဆက်ယုံကအလုပ်ထုတ်ခံရတဲ့လူ့သမားတွေကိုအလုပ်သမားအလုပ်ရှင်နဲ့အလုပ်သမားဝန်ကြီးဌာနတို့သုံးဖွင့်ဆိုင်ဆွေးနွေးခဲ့ကြပေမဲ့ပြည်လည်းမှုမရခဲ့ပါဘူး။ပြီးခဲ့တဲ့2လကအလုပ်ထုတ်ခံထားရတဲ့အလုပ်သမား100ကျော်ရဲ့အလုပ်သမားအခွင့်အရေးအတွက်နေပြည်တော်ကိုခြိတက်နေပေမဲ့ဒါဟာအစိုးရတစ်ကိုအားကိုးပြီးအလုပ်သမားရပိုင်ခွင့်အတွက်တောင်းဆိုထားတာဖြစ်ပါတယ်လို့လည်းအလုပ်သမားတွေဘက်ကပြောနေတာပါ။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းတေချောတဲ့စိတ်ယုံကအလုသမားတရားကျော်ကိုအလုထုတ်ပြစ်လိုက်ပြီးတဲ့နောက်အလုရှင်အလုသမားအလုသမားဝန်ကြီးဌာနသုံးဘွဲ့ဆိုင်ဆွေးနွေးပွဲကိုစကိုင်းမြို့ဗဒမြားဆက်မှုဆောင်မှမေလ3ရက်နေ့ညနေပိုင်းမှာစတင်ဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲမှာအလုရှင်ဘက်ကဘာကြောင့်အလုထုတ်ပြစ်ခဲ့တယ်လဲဆိုတဲ့အကြောင်းကိုဆွေးနွေးခဲ့ပြီးမဲ့အလုသမားတွေဘက်ကတော့ဒါဟာမတရားဆွဲဆိုချက်သာဖြစ်တယ်ဆိုပြီးတက်တည်နဲ့ခြေပဖို့အတွက်ပြောဆိုခဲ့ရမှာဆွေးနွေးပွဲပြက်ခဲ့ရတဲ့အကြောင်းအလုသမားခေါင်းဆောင်ကိုနှင်းအောင်ကပြောပြပါတယ်
ဒီတော့ကျွန်တော်တို့ကိုတိုင်းကုန်းမာရီယာရောအမိကြပါရှိတယ်ဒီအလုံးမအလုံးကိုလုတ်ပြန်ထားလိုက်ပါဒီတော့ဘုံရကလေးသုံးကျင်နဲ့သုံးကျင်အချက်ရှိတဲ့လူတွေတော့ကျော်ကျစ်ပြည့်လုတ်ထုတ်စီဆိုပြီးတော့မိကြတာရှိတယ်ကြာကျွန်တော်တို့ကဒီကနေ့ဆွေးနွေးနေတဲ့ဘက်မှာခေါင်းဆောင်တွေပြောခဲ့တာကဥရရောက်လို့ရှိရင်အလုံးမျိုးဘုံရကလေးသုံးကျင်လို့ရှိရင်ကျော်ကျစ်ကလည်းမမှမဘူးအပေါ်လုတ်ထွက်သွားမယ်ဆိုပြီးပြောလိုက်တယ်ခဲအတော့ဘုံဝင်ကြီးကလက်ခံတယ်ပေါ့ဒီအဲ့ဒီလုတ်ရှင်ကတော့အဲဘုံရကလေးနဲ့ပတ်သက်လို့ဘယ်လိုဆက်စည်သိမလဲဆိုပြီးတော့ဝင်ကြီးတို့တောင်းဆိုလိုက်တဲ့ချိန်မှာဝင်ကြီးကလည်းအလုပ်ချုပ်ပြန်တော့ဆိုတော့ကျွန်တော်တို့ရှင်ကခြားကြတာမျိုးမရှိဘူး။အဲဒီကောင်စီရဲ့မိန့်ကိုပဲကျွန်တော်တို့ဆောင်းပါတော့မယ်ဆိုတော့လုပ်ရှင်ကပြောတယ်
။အလုပ်ရှင်ဘက်ကရောအလုပ်သမားဝင်ကြီးဌာနဘက်ကတာဝန်ရှိသူတွေကပါ2လကြာတဲ့အထိဖြည့်ရှင်းပေးမှုမရှိတာကြောင့်ပြီးခဲ့တဲ့ AB လကွန်ပိုင်းကစတင်ပြီးခြိတက်ခဲ့ကြရမှာမေလ3ရက်နေ့မှာတော့ကူမဲမျိုးကိုရောက်ရှိလာပြီဖြစ်ပါတယ်ကူမဲမျိုးအဝင်မှာအုတ်ချုံရီအာနာပိုင်တွေကအလုသမားတွေကိုတားဆီးခဲ့ပေမဲ့အလုသမားတပိတ်ကတော့ရက်နာတာမျိုးမရှိခဲ့ပါဘူးကူမဲဖုန်ကြီးเจ้าများကိုလည်းဖိအားပေးထားတဲ့အတွက်တဲခွန်ခွင့်မရတာကြောင့်ကူမဲတင်းကြီးစည်းရဲ့များမှာအိတ်ဆက်နေကြရပါတယ်ဒီအလုသမားတပိတ်ဟာတရားဥပဒေစိုးမိုးရေးလုပ်ငန်းခွင်မှာအလုပ်ပြန်လည်ရရှိရေးနဲ့အလုရှင်အလုသမားအစိုးရအလုသမားဝန်ကြီးဌာနတို့သုံးဖွဲ့ဆိုင်ဖြည့်ရှင်းပေးမှုကိုလိုလားတာကြောင့်အခုလိုမျိုးခြိတက်ခဲ့ရတာဖြစ်တယ်လို့ပြောပါတယ်သူတို့ရဲ့သဘောထားထုတ်ပြန်ချက်အရကတော့ရန်ကုန်မှာအမျိုးသားရေးခေါင်းစဉ်အောက်ကနေအထွေထွေသပိတ်ဆင်နွှဲမယ်ဆိုတဲ့ကောလာဟလတွေရှိနေတဲ့အတွက်ဒီကိစ္စကိုသူတို့ပူးပေါင်းပါဝင်မှာမဟုတ်တဲ့အကြောင်းနဲ့ NLD အစိုးရတစ်ကိုဆန့်ကျင်တဲ့သဘောမဟုတ်ပဲအားကိုးပြီးတော့သူတို့ရဲ့ပြဿနာဖြေရှင်းပေးဖို့တောင်းဆိုရခြင်းသာဖြစ်တယ်လို့လည်းဆက်ပြောသွားပါတယ်
လတော်ရန်ကုန်မှာဆွေးနွေးပြီးတော့မယ်ဆိုတဲ့တိကျကျွန်တော်တို့နဲ့လုံးဝမသက်ရောင်းလို့ဆွန်ချက်ပေါ်မှာကျွန်တော်တို့ကချားလို့ဒီမှာတို့ညှိစုကျွန်တော်တို့အနေနဲ့လည်းကြောက်ကွဆိုးချပါလေဆိုတော့ပြောပြခြင်းဖြစ်ပါတယ်။ဒီကဒီလက်ရှိဟိုပေါ့အမျိုးချစ်ဆိုတဲ့ကောင်းရောက်ကနေပြီးတော့ဟိုဆွေးနွေးတဲ့ပြီးတော့မယ်ဆိုတဲ့ပုံပေါ့
အလုသမားတွေဟာနှစ်လကြာတဲ့အထိအလုလက်မဲ့ဖြစ်နေတာကြောင့်စားတော့ရခက်ခဲနေပြီးနို့စုပ်ကလေးတွေနဲ့အတူနေပူပူမှာဖနက်တွေပြက်ပြီးခြိတက်နေရပေမဲ့သူတို့ရဲ့ရည်မှန်းချက်တိုင်းဆက်လျှောက်သွားမယ်လို့ဆိုပါတယ်။သူတို့ကတော့ရောက်တဲ့မြို့ရွာတွေကဖုန်ကြီးကျောင်းတွေကနားခုံခွင့်ပေးထားပြီးလမ်းကပီသူတွေလူမှုကွန်ရက်ရေးအဖွဲ့တွေကတက်နိုင်တဲ့လောက်အစားအသောက်တွေပေးဝေခဲ့တယ်လို့ဆိုပါတယ်။ထွက်လာကလေးကအတားစီးပေါင်း9ချိန်တည်းမနဲ့ကြုံခဲ့ရပေမဲ့သူတို့ပြဿနာကိုဖြေရှင်းပေးဖို့အတွက်အစိုးရတစ်စီကိုအားကိုးတောင်းဆိုဖို့အတွက်ခြိတက်လာရခြင်းဖြစ်တယ်လို့လည်းအလုပ်သမားတွေကဆိုပါတယ်။
မအေးမစုံစမ်းတင်ပြခဲ့တာပါတတရှင်တွေအခုနားဆင်နေရတာကတော့ VOA American တိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမယ်ခင်ဗျာရှင်ဘူယိုအမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2016ခုနှစ်မေလ4ရက်ဗိုဒူးနေမနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ2432နဲ့40တို့ကနေပြီးတော့ပဲဆက်လက်နားဆင်နိုင်ကြပါလိမ့်ရှင်။ဒီအချိန်ပိုင်းတွင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သတင်းစာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးကန်ပြန်လည်ထုတ်လွှင့်ချက်မှာတော့
အောက်ခြေဝန်တန်းတွေလာစားရီကဘာမှဟိုသုံးလို့မလောက်တဲ့အနေထားပေါ့ရှိတာပေါ့နော်ဆိုတော့အဲ့ဒါဒီတပြင်းကြီးတပြုံကြီးဖြစ်နေတဲ့အချိန်မှာ ID လိုက်စားမှုတက်
တဲ့တရင်စားဆရာဦးစီသူအောင်မြတ်မှာအစိုးရတည်းရဲ့အုပ်ချုပ်မှုတလာတာအတွင်းအစိုးရဆောင်ရွက်ချက်တွေကသဘောကျစရာအချက်မကျစရာအချက်တွေအကြောင်းဆွေးနွေးထားတဲ့တိုက်ရိုက်လေးလိုင်းကိုစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်ဒီလိုစီစဉ်တွေကမှအခုရင်ဆုံးကမ္ဘာတည်င်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတရင်ဆောင်မတွေကိုဥကျော်ဇန်သားကမူလဆောင်ပါရှင်ရဲ့အာဘော်မပြက်ကောက်နှုတ်စုစည်းတင်ဆက်ပေးထားတာကိုနားဆင်ရအောင်ပါရှင်
A tale of two mega dams, Burma and Borneo. ye thong tman yi na khu chang pra kaung sin na Edith Miron ji ye da tha de saw ma go di era di ma phat ya ba le. Malaysia nai ngan Borneo chwin bet ga Sarawak pin ne ma tayau pa win pi pa yin ni myaun nan tu re a chu a mya si sin mae Baran ye thong tman ji ti saw ye si man ngain go mye thain khan ya a khwin ye chu pa khan ya de de da khan ta yin da re kan kwe ja ba le. Tabawa pa win yin thin thin ye tama re ne.နိုင်ငံတကာအဖွဲ့အစည်းတွေကပါဒီကိစ္စကိုစိတ်ပါဝင်စားလာရပြီးနောက်ဒီစီမံကိန်းကိုရဆိုင်လိုက်ပါတယ်။အစိုးရသည်တက်လာပြီးဒီစီမံကိန်းကိုလုံးဝဖျက်သိမ်းပြီးတော့သိမ်းပိုက်ထားတဲ့လက်မျိုးတွေကိုဒေသခံတွေစီပြန်ပေးလိုက်ပါပြီ။ဒီစီမံကိန်းဆက်တင်လာပုံကန့်ကွက်ပုံတွေဟာမြန်မာနိုင်ငံကမြေဆုံစီမံကိန်းရဲ့ဖြစ်စဉ်နဲ့တူညီနေပါတယ်။ဒါပေမဲ့ကွဲလွဲတာကတော့နောက်ဆုံးအပိုင်းဖြစ်ပါတယ်။ Sarawak ပြည်နယ်အစိုးရသည်တက်လာတော့ Baram စီမံကိန်းကိုလုံးဝရဆိုင်ပစ်ဖို့မတ်လ23ရက်နေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သို့တော်လည်းမြေဆုံစီမံကိန်းရဲ့အလားအလာကတော့မရသေးပါဘူး NLD အစိုးရရဲ့အဆုံးဖြတ်နဲ့ပြန်ဆက်ခြင်းလဲစနိုင်ပါသေးတယ်မြေဆုံရေကာတာရောက်မြမအသက်သွေးကျော်အေယာဝတီမြကြီးထိခိုက်ပျက်စီးသွားနိုင်တယ်လို့ထွက်သမျှစွန့်အင်ကလည်းတရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်ဗရမ်ရေကာတာရဲ့အကျိုးအမြတ်ဟာလည်းမလေးရှားဆက်မှုလုပ်ငန်းရှင်တွေခြားဆက်ပျက်စီးနေတဲ့နိုင်ငံရင်းသမားတွေအတွက်သာဖြစ်ပါတယ်ဒါကြောင့်ဒေသခံတိုင်းရင်းသားတွေအောက်ခြေ NGO အဖွဲ့အစည်းတွေပြည်တွင်းပြည်ပသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကဒီစီမံကိန်းကိုပိတ်ဆို့ကန့်ကွက်ကြတာဖြစ်ပါတယ်ဟိုက်ဒရိုတက်စ်မီနီယာလို့ခေါ်တဲ့ Australia Company ဟာဒီစီမံကိန်းရောက်ဥစွာနှုတ်ထွက်သွားခဲ့ပါတယ်အဲ့ဒီနောက် Sarawak ပြည်နယ်ရဲ့ဝန်ကြီးချုပ်ဖြစ်တဲ့သစ်ထုတ်လုပ်သူနာမည်ဆိုးသထေးကြီးပြုတ်ကျသွားပြီးတဲ့နောက်အစ်စ်တက်လာတဲ့ဝန်ကြီးချုပ်က2014မှာစီမံကိန်းကိုရပ်ဆိုင်ပြီးအခု2016မတ်လ20ရက်နေ့မှာလုံးဝဖျက်သိမ်းလိုက်ပါတယ်။လက်မြေတွေကိုဒေသခံတိုင်းရင်းသားတွေစီပြန်ပေးဖို့ဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။မြန်မာပြည်မြေဆုံရေကာတာစီမံကိန်းဆန့်ကျင်သူတွေလည်းမလေးရှားရဲ့ဥပမာလိုမျိုးမျှော်လင့်နိုင်ပါတယ်။ဘော်နီယိုကျွန်းကဒီဖြစ်ဟာမြန်မာနိုင်ငံအစိုးရသည်အတွက်နမူနာဖြစ်စေပါလိမ့်မယ်။ဒေသတွင်းလျှက်စစ်စွန့်ရင်လိုအပ်ချက်အတွက်ဆရာဝတ်မှာကောမြန်မာနိုင်ငံမှာပါရွေးစရာနည်းလမ်းတွေအများကြီးရှိပါတယ်။နေစွန့်ရင်လေစွန့်ရင်အသေးစားရေလောင်းတမန်တွေအပြင်ကံလွန်သဘာဝတံငွေတွေလည်းပဲအရှံပဲပေါ်များတာဖြစ်ပါတယ်လို့ရေးသားထားပါခင်ဗျာမြန်မာ to break seal relation with Bangladesh မြန်မာနိုင်ငံဟာ Bangladesh နဲ့ ETS ဆက်ဆံရေးကိုဖျက်သိမ်းမယ်ဆိုတဲ့ခေါင်းစဉ်နဲ့ Dhaka Tribune မှာရေးသားထားတာကိုလည်းဖတ်ရပါတယ်မြန်မာအစိုးရဟာ Bangladesh နဲ့ကောင်းမွန်တဲ့ဆက်ဆံရေးဆက်လက်ထားရှိဖို့လိုလားတယ်လို့လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအတွင်းမှုကပြောကြားခဲ့ပါတယ်ယခင်အစိုးရနဲ့ဆက်ဆံရေးတော့အေးဆက်မှုရှိခဲ့တယ်လို့လည်းသူကယူဆပါတယ်အခုခါဆက်ဆံရေးကောက်အောင်လုပ်ဖို့အတွက်အတားအဆီးတွေကိုချက်ချင်းဖယ်ရှားပစ်ဖို့တော့အခက်အခဲတွေ့ပါလိမ့်မယ်။သို့တော်လည်းပဲနှစ်နိုင်ငံစလုံးကပြိုင်တူကြိုးပမ်းရမှာဖြစ်တယ်လို့ဆိုပါရယ်။နှစ်နိုင်ငံနယ်စပ်စစ်လေ့ကျင့်မှုတွေဟာအဓိကပြဿနာတွေဖြစ်ပါရယ်။1962ခုဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်ကျင်းမြောင်းတဲ့အမျိုးသားရေးစိတ်ဓာတ်နဲ့နှစ်နိုင်ငံဆက်ဆံရေးအခြေအနေကိုပြောင်းလဲပစ်ခဲ့တယ်လို့လည်းသူကဆိုပါရယ်။အစိုးရသစ်လက်ထက်မှာတော့အဆင်ပြေသွားပါလိမ့်မယ်လို့မျှော်လင့်ပါရယ်။ဘင်္ဂလားဒေ့ရှ်၊တရုတ်၊အိန္ဒိယ၊မြန်မာနိုင်ငံတို့ဟာအခုခါကိုလ်ကတာကနေခူမင်းအထိလမ်းဖောက်ဖို့စီစဉ်နေကြတာပါပြဿနာဟုသမျှကိုငင်းငင်းချမ်းချမ်းအဖြေချသွားမယ်ငင်းချမ်းစွာအတူရှင်တွဲနေထိုင်ရင်းမူငါးချက်အတိုင်းလိုက်နာကျင့်သုံးမယ်လို့အသက်90အရွယ်ရှိပြီဖြစ်တဲ့စစ်သားဟောင်းနိုင်ငံရေးသမားကြီးဥတင်ဦးက
ဆိုပါတယ်သူဟာဘင်္ဂလားဒေ့ရှ်စစ်ပွဲကာလတုန်းကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာတပ်မှုဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ယခင်စစ်ဆိုတာအရာရာကိုစီရေးစုတော်ကရှုမြင်ပြီးသူတို့ကနိုင်ငံရေးနည်းနဲ့တွဲခေါ်စဉ်းစားတဲ့အတွက်သိတ်ကွာချတယ်လို့ NLD ဘ ഹു အလုံးမှုဆောင်ဖော်ဝင်သူဖြစ်သူဦးညံဝင်းကလည်းဆိုပါတယ်တကယ်တော့နိုင်ငံသားရဲ့မူဝါဒဟာအရင်တိုင်းရှိနေမှာဖြစ်ပေမဲ့လုံနီးကင်နီကတော့အစူအတခုနဲ့တခုမတူကွဲလို့ရတယ်လို့လည်းပြောကြောင်းရေးသားထားပါခင်ဗျာ
။ဦးကျော်ဇန်သာကောက်နှုတ်တင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ်။ American Style Indian 3 Minute King English သင်ခန်းစာကိုတော့ဒေါ်လှလာတန်ကစီစဉ်ပို့ချပေးထားပါရှင်။
Idiom idiom atonga
all over but the shouting
pibari salung bang ga e l l all ga alu o v e r over ga kong twin twa da pi song twa da jaw twa da b u t but ga dabime t h e the s h o u t i n g shouting ga o hit da su ro စကွိုက်ထုံးရဲ့ဓာတ်ရိုက်ထေပဲကအားလုံးတော့ကြော်လွန်သွားပြီးအော်တာပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုညှိနှွံ့တာဖြစ်ပါတယ် EDM အသေးပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနေပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်တင်းကသိအားကောင်းပြီးအတင်းသားတွေအချင်းချင်းကြားလဲအပေးအယူကကောင်းတယ်လीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all over But the shouting.
Do pyo lu ya ba de. Era ga ro di kini mne tin pya ke de idiom a thu me phit ba de.
American style mne ke English tin gan sa ko dolat lat tan season po cha ke da ba. VOA Myanmar bai ga ni thau lwin pe ni de English tin gan sa season dwe ko radio tan phai ne yo video phai phit ne ba. VOA ye internet sa myan na ma le pyan pi lo le la nai ja ba de. Website le sa ga bamis.voanews.com phit ba de.အခုဆက်ပြီးတော့နားဆင်ကြရမယ်အင်္ဂါနေ့ညကတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်ကိုအောင်လွင်ဥက္ကမကထာပြုပြီးထုတ်လုပ်သူမတ်စုမနဲ့တူတင်ပြပေးထားပါတယ်ရှင်နားဆင်ကြကြရအောင်ပ
ါတော်တော်ရှင်များခင်ဗျာအမေရိကဥဆောင်ပြီးတော့အစိုးရအသစ်တာဝန်ယူလာတာအခုဆိုရင်တလားရှိသွားပါပြီအစိုးရတာဝန်ယူတဲ့ဒီတလားတာကာလအတွင်းမှာနိုင်ငံရေးအကျဉ်းသားတွေလွတ်ပြေးတာခေတ်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းမှုကြိုးပမ်းတာအစတကြံတွင်းမှာစီးပွားရေးမန်တက်ဆောက်တာကိုတာမြစ်တာအဆုံးအပြောင်းအလဲမျိုးစုံကိုတွေ့ရပါတယ်ဆိုတော့ဒီအစိုးရအသစ်ဖြစ်တဲ့တာဝန်ယူခဲ့တဲ့တလတာကာလအတွင်းမှာဆောင်ရွက်ခဲ့တဲ့အထက်ကသဘောကျစရာသဘောမကျစရာဘာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ပင်တိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီယာသုံးသက်ချက်တချို့ကိုအရင်ဆုံးကြားချင်ပါတယ်ဟိုအရင်ဆုံးကတော့ကျွန်တော်သင်းစားဆရာဦးစီသူအောင်မြင့်ကိုလှည့်ပေးချင်ပါတယ်ဟိုတလဆိုတဲ့အချိန်ကဘာမှတော့မကြသေးပါဘူးဒါပေမဲ့လည်းအနေဒီဆိုးရွားကထူးထူးခြားခြားလောက်ခဲ့တာတွေတော်တော်များလည်းတွေ့ရပါတယ်ဆိုတော့ဒီထဲကပြောစမှတ်ဖြစ်လာအောင်ဘလို့ကိစ္စမျိုးပြောနိုင်မလဲဆရာ
အဲအဓိကကတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးတဲ့ကိစ္စကတော့ဒါကောင်းပါတယ်အဲဒါပေမဲ့လည်းတကယ်တကယ်ကြာရင်တော့တမတော်နဲ့ညှိနှိုင်းပြီးတဲ့အခါကျရင်သူကအထွေထွေလွတ်ငင်းချမ်းသာခွင့်ကိုသူပေးရအောင်ပါလေဒါပေမဲ့အဲ့ဒီဥစ္စာကိုတော့သူမလုပ်နိုင်သေးဘူးပေါ့နော်ဆိုတော့အခုလောလောဆယ်ဒီတလတာအတွင်းမှာလောက်ခဲ့တဲ့ဟာတွေကိုပြန်ခြုံငုံသုံးသပ်ကြည့်ရင်ဟိုအစားအလားအလာကောင်းတယ်လို့တော့ပြောလို့ရတာပေါ့ဒါပေမဲ့စင်ခေါ်မှုတွေပြဿနာတွေကတော့အများကြီးရှိနေတာကိုဒီအစမှာပဲကျွန်တော်တို့တွေ့နေရပါတယ
်ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်ဒီတိုင်းသားနိုင်ငံရေးသမားတူဖြစ်တဲ့ပုံမျိုးသားဖွဲ့ချုပ်ကဥက္ကဋ္ဌ ခွန်မြင့်ထွန်းကိုလည်းကျွန်တော်တို့လှည့်ပေးခြင်းပါတယ်ဥခွန်မြင့်ထွန်းခင်ဗျအခုဒီတလတာကာလအတွင်းမှာဒီ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေထဲမှာဟိုဟိုအားရစရာကျေနပ်စရာဟိုသဘောမတွေ့စရာတွေဘာတွေများရှိလဲခင်ဗျအ
ဲကျွန်တော်တို့ကတော့ဒီရန်နဲ့ပတ်သက်ဒီတလတာဆိုတဲ့နေရာမှာတော့ကြံလို့ရုံးပိတ်ရက်တွေလည်းရှိခဲ့တယ်နောက်တချို့ဒီပြည်နယ်တိုင်းဝန်ကြီးအဖွဲ့တွေကလည်းကြမ်းကြင်ကြလည်းရပ်ပိုင်းပဲရှိသေးတဲ့အကြောင်းကိုဒီလှုပ်ဆောင်ချက်တွေကိုအကဲဖြတ်ဖို့ကတော့နည်းနည်းစောပါတယ်ဒီသို့တော်လည်းပဲဒီ NLD အစိုးရအနေနဲ့ကတော့ဒီလိုအကန့်အသတ်တွေများတဲ့ကြားရရပဲဆောင်ရွက်နေတဲ့နေရာမှာဒီငြင်းငြင်းတည်ဆောက်မှုကိုတော့အောင်မြင်အောင်ဆောင်ရွက်နိုင်မလို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်တို့မြင်တဲ့ဒီထင်ရှားတဲ့ဟိုတိုးတက်မှုပေါ့လေတိုးတက်မှုတွေအနေနဲ့မြင်ရတာကတော့ပထမတစ်ချက်ကတော့ဒီနိုင်ငံတော်အတိုင်းအမြံပုံကိုလိုကိစ္စမျိုးတွေမှာလိုအပ်တဲ့လုပ်ပိုင်ခွင့်အာဏာကို2008ဖွဲ့စည်းပုံအခြေခံဥပဒေပေါင်းလဲကနေပြီးတော့ပဲရယူဆောင်ရွက်နိုင်ခဲ့တာကိုတွေ့ရပါတယ်။နောက်ဒီလွှတ်တော်တရက်ချင်းစီကဖြစ်စေလွှတ်တော်နှစ်ရပေါင်းပြည်သူလွှတ်ပြည်တော်စုလွှတ်တော်အနေနဲ့ဖြစ်စေလွှတ်တော်တွေရဲ့ဒီအာဏာစက်ကိုအသုံးပြုပြီးတော့ပြုပြင်ပြောင်းလဲရေးကိုဒီတွားနေတယ်ကျွန်တော်တွေ့ရတယ်။နိုင်ငံရေးကျင်းသားတွေလွှတ်ပြေးတာတို့ခုကြည့်ကျွန်တော် judicial reform ပေါ့လေမလိုအပ်တဲ့ဒီဥပဒေတွေပယ်ဖျက်ရေးတို့ဒါလုပ်နေတာမျိုးတွေကိုတော့ကျွန်တော်တို့ဒါဟိုတိုးတက်မှုတရက်နဲ့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီတော်တော်ရှင်တချို့ပေးထားတဲ့စာတချို့ကိုလည်းပဲဖော်ပြပေးခြင်းပါလေ
ဟုတ်ကဲ့သူကတော့မကွေးကဦးရဲ့တင်ပါရှင့်နိုင်ငံအများစုကတော့မိမိအစိုးရတည်လက်ထက်အတွင်းအကောင်းမွန်ဆုံးဆောင်ရွက်ပါမယ်လို့ပြောဆိုပြီးတော့ပြည်သူတွေရဲ့မဲဆန္ဒတွေကိုယူခဲ့ပြီးအုပ်ချုပ်ခဲ့ကြသည်မှလည်းအမှန်ဖြစ်ပါတယ်တဲ့သို့တော့လက်တွေလှုပ်ဆောင်မှုမရှိခြင်းတွေလှုပ်ဆောင်မှုအားနည်းချက်တွေအများကြီးပြည်သူလူထုမှာတော့ခံစားခဲ့ကြပါတယ်ဒီကနေ့2015အထွေထွေရေးကွက်ပွဲနဲ့တက်လာတဲ့ဦးထင်ကျော်ဦးဆောင်တဲ့မြန်မာနိုင်ငံအစိုးရတစ်လက်ထက်ပြောင်းလဲချိန်တန်ပြီလို့ရွေးကောက်ပွဲကြီးညာစရမ်းမှာအမတ်စဉ်၄အရာပြည်သူလူထုရဲ့လွတ်လပ်စွာလုံခြုံစွာဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အချက်ကိုအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့အစိုးရတစ်ရဲ့နိုင်ငံရေးအကျဉ်းသားများကို2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်ပေးလိုက်နိုင်ခြင်းဟာလည်းပြည်သူ့ဘဝများအတွက်အစွမ်းကုန်ဆောင်ရွက်ပေးလိုက်ခြင်းဖြစ်ပါတယ်အကောင့်ကအကောင့်ဆုံးဆောင်ရွက်ချက်ဖြစ်ပါတယ်လို့ရထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကဒီအစိုးရဆိုတဲ့နေရာမှာဒီဘိုးအစိုးရတယ်မဟုတ်ဘဲနဲ့ဒီတိုင်းနယ်ပြည်နယ်အစိုးရတွေလည်းဟိုပါဝင်ပတ်သက်နေတယ်ဆိုတော့ဟိုဒီရန်ကုန်တိုင်းဝန်ကြီးချုပ်ကဒီစီးပွားပြည်ထောင်စုမန်တက်တွေစောက်တာကိုကန့်သက်တဲ့ကိစ္စတွေကလည်းပဲဟိုတော်တော်ပြောဟိုလူတွေကြားထဲမှာတော်တော်အတန်ထွက်ခဲ့ပါတယ်တချို့ကတော့ဒီကိစ္စစတန်ထွင်တာဆိုပြီးတော့မြင်တဲ့အမြင်တွေလည်းရှိကြပါတယ်နောက်တစ်ခါဒီအားရလိုက်စားမှုတိုက်ဖြတ်ဖို့ရည်ရွယ်ပြီးတော့လက်ဆောင်ပေးတာယူတာတွေမှာတန်မိုးလျှော့ချသတ်မှတ်တာမျိုးတွေလည်းရှိပါတယ်ဒါပေမဲ့တချို့ကဒီနေရာမှာမေကွန်းထုတ်တာလည်းရှိပါတယ်ဒီအခွင့်တူးကန်နေလို့စစ်တပ်လိုအာဏာပိုင်ဖွဲ့စည်းမျိုးတွေကြာရင်ရောဒီလိုကိစ္စတွေကထိရောက်နိုင်မှာမလားဆိုတဲ့မေကွန်းမျိုးတွေလည်းရှိပါတယ်ဆိုတော့ဟိုဆရာဦးစီဆိုအောင်မြင်ဒီလိုအပြောင်းလဲတွေရောဒါဟိုတချို့ဝေဖန်သူတွေပြောကြတယ်လို့ဒါဟိုအပေါ်ယံကိစ္စမျိုးလား
အဓိကကတော့ဒီအဂရိလိုက်စာမှုတက်ဖြည့်ရေးကိစ္စကတော့ဒုက္ခလို့ရမယ့်ကိစ္စပါပဲ။အဲဒါပေမဲ့အခုဒီရပိုင်းမဲ့ရှိတယ်ဆိုတော့ဟိုကျွန်တော်တို့လည်းဒါဝေဖန်ရတာနည်းနည်းတော့ခက်တာပေါ့နော်။ခက်တယ်ဆိုတာကအဂရိလိုက်စာမှုကကျွန်တော်တို့ဒီမှာဘယ်လောက်ထိဖြစ်နေသလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဘယ်လိုလုပ်မလဲဆိုတာကိုဟိုပြန်ပြီးတော့သုံးသပ်ရမယ့်ကိစ္စပါ။ဒီမှာဘယ်လောက်တောင်ဖြစ်နေသလဲဆိုတော့တိတ်ပြီးတော့ဟိုမှာကြီးကျယ်တဲ့အဲဒီအစိုးရအရာရှိကြီးတွေအရင်ဆုံးစင်တာဝန်ကြီးလေဗယ်တို့ပေါ့အကုန်လုံးပေါ့နော်ဒီမှာတော့တစ်ဖက်ကလုပ်ငန်းရှင်ကြီးတွေသူတို့တွေရဲ့အားရလိုက်စားမှုအပြန်လှန်လက်ပြလိုက်ယူလုပ်မှုကပို့ပြီးတော့မြင့်မာတယ်တိုင်းပြည်ဘဏ္ဍာငွေတွေပို့ပြီးတော့ဆုံးရှုံးတယ်ဒါပေမဲ့အောက်ခြေမှာဖြစ်နေတဲ့ပြဿနာအဲ့လိုမဟုတ်ဘူးရုံးလုပ်ငန်းသုံးတဲ့ပစ္စည်းတွေမလုံလောက်တာတွေရုံးသုံးကြီးမလုံလောက်တာတွေအခုဌာနဆိုင်ရာတွေသွားရင်ဘာမှမရှိဘူးအဲ့လိုမျိုးတွေသူတို့တွေကကုဖါသာကိုဖန်ပြီးရတဲ့ကိစ္စတွေရှိတယ်ပြီးတော့မှနောက်အောက်ခြေဝန်ထမ်းတွေလာစားတွေကကျွန်တော်တို့တို့တိုင်းပြည်မှာပြသူတို့ရမယ်ဆိုတာတော်တော်လေးကိုစာနာဖို့ကောင်းပါတယ်ဘာမှဟိုသုံးလို့မလောက်တဲ့အနေထားဖို့ရှိတာပေါ့နော်ဆိုတော့အဲ့ဒါတွေတပြင်းကြီးတပြုံကြီးဖြစ်နေတဲ့အချိန်မှာ ID လိုက်စားမှုတက်ဖြက်ရေးကိုစနစ်တကျပေါ့နော်ဘယ်ပိုင်းကိုစပြီးတော့ account ပေါ်မယ်ပေါ်တာနဲ့တကယ်နဲ့ထဲမှာတိုင်းပြည်ရဲ့အခွန်ဘဏ္ဍာငွေတွေကိုရောက်လာအောင်ဘယ်လိုလုပ်မလဲအဲ့လိုမျိုးစီစဉ်ချပြီးတော့ဟိုလုံးမလာအဆင်ပြေမှာအခုဟာကဒီ ID လိုက်စားမှုတက်ဖြက်မယ်ဆိုပြီးတော့မှအခုဆိုကျွန်တော်တို့ကြားရတဲ့သတင်းတွေမှာဆိုရင်ဒီအောက်ခြေမှာဒီ NLD အဲ့ဒီတာဝန်ရှိတဲ့လူတွေနဲ့ NLD အစိုးရအဖွဲ့ဝင်တွေနဲ့လက်ရှိဝန်ထမ်းတွေပေါ့နော်အောက်ခြေဝန်ထမ်းတွေနဲ့အပြန်အလှန်အခြေပြင်ဖြစ်တာတွေလည်းအများကြီးကျွန်တော်တို့တွေ့ရတယ်ဒါတွေကအခက်အခဲကိုဖြစ်စေမယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မလို့ခုနကပြောတာမူအားဖြစ်ဆိုအခု NLD ဆိုတာတက်လာတဲ့ခါကျတော့သူတို့လုံးမယ်ဆိုတဲ့ဟာတွေအမျိုးသားပြန်လဲရင်ကြားစီရေးငြိမ်းချမ်းရေးတည်ဆောက်ရေးခုနကလိုအဂရီလိုက်စားမှုတိုက်ဖြည့်ရေးတိုင်းပြည်ထူထောင်ရေးအကုန်လုံးကမူအားဖြစ်ကောင်းတဲ့ဟာကြီးပါပဲ။ပြီးတော့မှနောက် NLD ဟိုဥစ္စာလာတဲ့အဲ့ဒီပါတီဝင်တွေရောအစိုးရတာဝန်ရှိတဲ့လူတွေရောအကုန်လုံးကလည်းလုံးမယ်လို့သူတို့ရည်ရထားပြီးသားပဲ။ဒါပေမဲ့လက်တွေ့မှာလက်တွေ့ကြကြလုံးပါကသူကရလကောင်းကိုရမှာပါ။အထူးသဖြင့်အခုဒီရပိုင်းတွေမှာဆိုရင်ဒါကတော့ကျွန်တော်တို့ပြောရတဲ့မှာမပါတာတခုကတမတော်နဲ့ဆက်ဆံရေးပေါ့နော်အဲ့ဒါဘာလဲဆိုတော့ဒီတိုင်းပြည်မှာရှေ့မှာဘာပဲလုပ်လို့ငြိမ်းချမ်းရေးကိစ္စကိုပဲလုပ်လို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုပဲလုပ်လို့ခုနကအာဂရိလိုက်စားမှုကိုပဲလုပ်လို့ဒီတမတော်နဲ့ပြည်လေပြည်လေပြီးတော့မှအမျိုးသားပြန်လည်ရည်ရွယ်ချက်ကိုကောင်းကောင်းလုပ်ပြီးတော့မှ ်ရှေ့ကိုဆက်သွားနိုင်မယ့်အနေထားပါဒါပေမဲ့ဒီလုပ်ငန်းကိုလုပ်တဲ့စီမှာတော့ NLD နဲ့တက်မလို့ကြားအဲ့လိုပေါ့နော်ပြိပခတွေခုနတော့လို့မကြည်လည်မှုတွေကဒီနေ့အခုကျွန်တော်တို့စကားပြောတဲ့အချိန်ထိကိုတောက်လျှောက်ဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်ဒါကတော့သိဟိုမကောင်းဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဆက်သွယ်ထားတဲ့သောတာရှင်တချို့ကိုလည်းပဲကျွန်တော်တို့အလဲပေးချင်ပါတယ်အရင်ဆုံးကတော့ကိုတင်ထေးဝင်းပါခင်ဗျကိုတင်ထေးဝင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျအ
ာဟုတ်ပါခင်ဗျာဦးကြည့်လို့အမင်းလို့ကနာဦးကမင်းကျွန်တော်အပေါ်ပိုင်းကကနာကျွန်တော်တို့ငင်းရည်တို့လွတ်တော်တို့ကဆွေးနွေးသွားတယ်လို့ပဲကျွန်တော်ကလည်းကောင်းချင်ပါပြည့်ပြည့်နေရာကြီးတည်အောင်လို့ဘာသာကျွန်တော်ဆွေးနွေးချင်ပါတယ်အဲဒီကျောင်းအနေနဲ့သမားနဲ့နိုင်ငံရေးကျင်းပကြီးလွတ်ပြတာကတော့မင်္ဂလာပါကောင်းပါလေဒါမှမဟုတ်တော့ဦးသိန်းကျောင်းအနေနဲ့တော့လည်းလုပ်ခဲ့ပါတယ်ဒါမျိုးစုံဒီမှာကျွန်တော်ခေတ္တရန်လာတာလို့ဟာမျိုးပေါ့နော်ဒါကြိုးစားရမှာပါတကယ်တော့သူကဒီနေ့ကြီးမှာကျွန်တော်တို့များဆုံးပြည်သူတွေမှာကြုံတွေ့နေရတဲ့အခက်အခဲကဒီကျောင်းအနေနဲ့မှာလည်းပဲကျွန်တော်တို့ဆွေးနွေးဖို့တော့ပြင်ဆင်သေးပါဘူးကောင်းချင်ပါကျွန်တော်တို့အုပ်ချုပ်ရေးမှုတွေကိုကျွန်တော်တို့ပြန်လဲအုပ်ချုပ်ရေးမှုတွေရဲ့ကျုပ်ပြန်လို့ပြန်တဲ့တရားခွဲဆိုခွင့်မရှိသေးတာအဲ့ဒါကတော့အားနည်းချက်တစ်ခုပါ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်တက်ကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတဲ့သောတာရှင်တွေလည်းရှိနေပါတယ်အရင်ဆုံးကတော့ကြံကင်းမျိုးကဦးကျော်လင်းပါခင်ဗျာ
NLD အစိုးရရဲ့လှုပ်ဆောင်ချက်တွေဟာတတန်းတလရှိပြီးဆိုရပေမဲ့တကြံရဲ့ရုံးပိတ်ရက်တွေကြောင့်တကယ်လှုပ်ရှားခွင့်ရခဲ့တာကလက်ဝဲတာတာပဲရှိပါသေးတယ်ဒီတော့ပြင်သူအစိုးရရဲ့လှုပ်ဆောင်ချက်တွေကိုဝေဖန်ရတာဆောလွန်နေပေမဲ့ရတဲ့လောက်အချိန်လေးအတွင်းမှာလှုပ်ဆောင်သွားတဲ့လုပ်ရက်တွေကတော့ပြတ်သားရေးဝန်းတဲ့လှုပ်ဆောင်ချက်တွေပါပဲရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ထူးခြားတဲ့ကြံတွဲလှုပ်ဆောင်ချက်ကတော့နှစ်ပေါင်းများစွာလက်စားမှုတွေနဲ့ထုံမွန့်နေတဲ့ခရိုနီတွေရဲ့မတ်နက်ကြီးတွေစားရိုးရှင်းတဲ့ကြံကိုအထောက်အကူဖြစ်စေမဲ့ပြည်သူတွေရဲ့ကိုယ်ပိုင်မတ်နက်ကလေးတွေကိုဖွင့်ပြန်ပြုခဲ့တာပါပဲမိမျိုးစုံနဲ့ထိန်းချုပ်ထားပေမဲ့ပြည်သူတွေလိုလားတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိုခက်ခဲတွေကြားကဖြတ်တန်းကျော်လွှားလှုပ်ဆောင်ပြသနိုင်ခဲ့တာကလည်းကျေနပ်စရာပါမလိုအပ်တဲ့ဝန်ကြီးဌာနတွေကိုလည်းပြတ်သားစွာရှော့ချပစ်ထားဟာလဲနိုင်ငံဘာသာဝင်အလားအသက်ဖြစ်မှုကိုအဆုံးသတ်စေခဲ့ပါတယ်ကိုယ်လည်းဒုတိယပင်လုံညီလာခံစတင်ဖို့လှုပ်ဆောင်ချက်ချမှတ်ခြင်းဟာအရေးကြီးတဲ့လှုပ်ဆောင်ချက်ပါပဲ။ဘယ်သူတွေဘလို့ဝေဖန်နေပါစေအဝေးဆုံးခရီးရဲ့အစကတော့ပထမဦးဆုံးခြေလှမ်းဖြစ်နေလို့ပါပဲ။အကြိုက်ဆုံးတစ်ခုကိုပြောရမယ်ဆိုရင်တော့နိုင်ငံအကျိုးအပြည့်အဝထမ်းဆောင်ဖို့အရေးမှာဒေါက်တာဆွေကြီးကိုအဟံအတားလိုဖြစ်နေတဲ့ပုံမှန်59စာလုံးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥပဒေပြဋ္ဌာန်းလှုပ်ဆောင်ခဲ့နိုင်တာပါလေ။ဒီချက်ဟာဒေါက်တာဆွေကြီးဂုံတိတ်ခါရှိစွာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ဖို့ပိုးပြီးလမ်းပွင့်သွားစေခဲ့ပါတယ်။ခက်ခဲတွေကိုလည်းကြိုတင်ကစားထားသူဖို့ရပောင်းတရားအတွင်းမှာလည်းပိုးပြီးထူးခြားတဲ့လှုပ်ဆောင်မှုတွေကိုပြသနိုင်မှာဖြစ်သလိုတစ်နှစ်အတွင်းမှာထူးခြားတဲ့ပြောင်းလဲမှုကြီးတွေကိုစတင်တွေ့ရလိမ့်မယ်လို့မျှော်လင့်မိပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ကြံကင်းမျိုးကဦးကျော်လင်းမှာနောက်ထပ်ကျွန်တော်တို့အသံဖိုင်နယ်ပြဖို့ထားတဲ့တယောက်ရှိပါသေးတယ်။ကိုဦးရှမ်းပြည်တောင်ပိုင်းမှာခင်ဗျာ
။ကြိုက်တဲ့အချက်နှစ်ချက်လောက်ရှိပြီ။မကြိုက်တဲ့အချက်လည်းနှစ်ချက်လောက်ရှိပါတယ်။ကြိုက်တဲ့အချက်တစ်ချက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥပဒေကိုပြဋ္ဌာန်းနိုင်ခဲ့ပြီးတော့ကျွန်တော်တို့အမြဲပြောနေကြတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြဿနာဥပဒေပြဿနာမဟုတ်ဘူးအမျိုးသားရေးပြဿနာသာဖြစ်တယ်ဆိုတော့ကျွန်တော်တို့လက်တွေ့သက်သေပြလည်နိုင်တာတစ်ချက်ရှိပါတယ်နောက်တစ်ချက်ကတော့ဝန်ကြီးဌာနတွေဖောင်းပွားတဲ့ဝန်ကြီးဌာနတွေကိုကြည်ကြည်လည်လည်ဖြစ်အောင်ရှော့ချလိုက်တဲ့အချက်ဒီနှစ်ချက်ကကျွန်တော်တို့ကြိုက်ပါတယ်ဒါအကြိုက်ဆုံးနှစ်ချက်လို့ပြောမှာပေါ့မကြိုက်တဲ့နှစ်ချက်ကတော့မကြိုက်ဆုံးတော့မဟုတ်ဘူးမကြိုက်တဲ့နှစ်ချက်တော့ရှိပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်NLD အစိုးရဆိုလူကြိုက်များပြီးသားဖြစ်ပါတယ်ဒါကြောင့်မလို့သိပြီးတော့အရင်တော်လိုင်းချိန်တော်လိုင်းကာလာတော့အောင်လို့တမင်ကလူကြိုက်များအောင်လုပ်နေတဲ့အချက်မျိုးတွေကျွန်တော်မကြိုက်ပါဘူး။ဥပမာဒါဆိုရင်ချင်းတော့နှစ်ခုလုံးပြောမှဖြစ်ပါတယ်လွတ်တော်ထဲမှာအစိုးရထဲမှာရောမလို့လားအဖယ်နဲ့ကျွန်တော်တို့လူလားဟိုလူကြိုက်များအောင်ထပ်လုပ်နေကြမလို့ပဲနဲ့ကိုလို့ဆရာရှိတာလုပ်မယ်ကိုထိုက်တန်တဲ့အခွင့်အရေးယူမယ်ဆိုတာမျိုးတွေကျွန်တော်တို့လူချင်းပါတယ်ဒါကျွန်တော်တို့သိမကြိုက်တဲ့အချက်ပါ။နောက်တစ်ချက်ကတော့တကယ်ကိုသတိကြီးကြီးနဲ့ရှောင်ရှားရမှာဖြစ်တဲ့ကျွန်တော်အယူဆပေါ်လေးဒီစစ်တပ်နဲ့ပုတ်တိုက်မှုကိုမရှောင်နိုင်ခဲ့တဲ့တချို့အချက်တွေကျွန်တော်မကြိုက်ပါဘူးတကယ်တမ်းဆိုကျွန်တော်တို့ကတော့မောသဒါရဲ့တရားစီရင်ခံဥပမာကိုအဲဒီအစိုးရအနေနဲ့အမြဲနှလုံးသွင်းထားပြီးတော့ပုတ်တိုက်မှုစစ်တပ်နဲ့ပုတ်တိုက်မှုမဖြစ်လေကောင်းလေဆိုတဲ့အခြေအနေမျိုးကျွန်တော်တို့လိုလားပါတယ်ပုတ်တိုက်မှုဖြစ်ခဲ့တာတွေကိုကျွန်တော်မကြိုက်ပါဘူးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒါကတော့ကိုရှမ်းပြည်တောင်ပိုင်းမှာဒီတောတာရှင်ရဲ့စာရေးတော်တော်များများလည်းဒီအစိုးရရဲ့ဆောင်ရွက်ချက်တွေကိုရေရွာအဖြစ်သဘောကျတာအများစုတွေ့ရပါတယ်။ဒါပေမဲ့ဟိုတချို့ကတော့ဒီတိုင်းရင်းသားကိစ္စလိုမျိုးတလူဟိုလက်နက်ကန်ပြုတ်ခတ်တွေနဲ့ပတ်သက်လို့စိုးရိမ်တဲ့သဘောထားတွေကိုလည်းကျွန်တော်တို့ကြားခဲ့ရမှာပါ။ဆိုတော့ဒီ NLD အစိုးရတက်လာပြီးနောက်မှာလည်းတိုင်းရင်းသားလက်နက်ကန်နေနဲ့တိုက်ပွဲတွေကလည်းပြန်ဖြစ်နေတယ်။ဆိုတော့ဒီအစိုးရတက်ကတော့ဒီပြည်တွင်းညဉ့်ညဲအတွက်ပင်လုံလုံညီလာခံတစ်ခုကျင်းပဖို့ဆိုတာပြောထားတယ်ဆိုတာလည်းစောစောဦးခွန်မြင့်ထွန်းလည်းပြောသွားပါတယ်။ဆိုတော့ဒါပေမဲ့ဒီတလတာအချိန်ကာလတွင်နဲ့မတိုင်းတာမယ်ဆိုရင်ဒီတိုင်းရင်းသားကိစ္စတွေနဲ့ပတ်သက်လို့လှုပ်ဆောင်မှုတွေဟာဟိုလုံလောက်တယ်ကျင်းနေစရာလို့ရောယူဆနိုင်မှာမလားဥက္ကမြေတော့
ကျွန်တော်တို့ကတော့ဒီလုံလောက်တယ်ကျင့်တတ်တယ်ဆိုတဲ့ဟာမျိုးမဟုတ်ပြင်မဲ့တိုးတက်မှုအနေနဲ့ကျွန်တော်တို့ဒါကိုတော့မြင်ပါတယ်ဆက်ပြီးတော့လည်းဒီမြေသားနေမှုစီဖွဲ့ချုပ်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီလက်မှတ်မရေးထိုးသေးတဲ့သူတွေထိုးလောက်အောင်တရားဖို့လေအဲစသဖြင့် NCO လမ်းဖွင့်ပြီးတော့ဒါကျွန်တော်တို့ဆောင်ရွက်မှာဖြစ်ပါတယ်လက်မှတ်ထိုးထားတဲ့ကျွန်တော်တို့လက်နက်ကင်တော်လိုင်းအဖွဲ့အစည်းတွေနဲ့ရောမထိုးသေးတဲ့သူတွေနဲ့ရောအားလုံးနဲ့တွေ့ပြီးတော့မှကျွန်တော်တို့တစ်ဖွဲ့ချင်းစီရဲ့ယက်တည်မှုတွေတည်ရှိမှုအခြေအနေတွေကိုဒါသိအောင်လည်းလုပ်အောင်မှာဖြစ်တယ်အဲ့ဒီနောက်မှဒီကျွန်တော်တို့ကြံနာရီဖြည့်ရှင်းနိုင်ပေါ့လေ။ဒါဒီငင်းငင်းညီလာခံကိုကျင်းပတဲ့အခါမှာလေကျွန်တော်တို့တောင်အောင်ဆန်းစုကြည်ကတွေ့စင်မှာပြောတာကတော့ဒီပင်လုံစိတ်ဓာတ်ကိုအခြေခံပြီးတော့ကျင်းပရမယ်။မြို့သားတမှုစီဖွဲ့ချုပ်အစိုးရလက်ထက်ရောက်လို့ရှိရင်အခုချမှတ်ထားတဲ့မူပေါင်းတွေကိုတော့အဲ့ဒီအခြေအနေကလည်းပြုပြင်ပြောင်းလဲလုပ်မယ်လို့ပြောထားတာရှိပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကတော့ဒီ NLD အစိုးရအနေနဲ့ကတော့ဒီပြည်တော်စီငင်းငင်းညီလာခံကိုပင်လုံစိတ်ဓာတ်ကိုအခြေခံပြီးတော့ပြန်လည်ကျင်းပနိုင်အောင်ဒါကိုကြိုးပမ်းဆောင်ရွက်မယ်ဆိုတာလည်းအခုပြောသွားတဲ့ခါကျတော့တရားတွေဆက်လက်ဆောင်ရွက်ဖို့လိုပါတယ်။ဒါတော့လက်မှတ်မရေးထိုးသေးတဲ့လူထိုးတဲ့လူတွေနဲ့အားလုံးနဲ့လည်းဒါကတော့တွေ့ပြီးတော့ဒါဆောင်ရွက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။အထူးအဖြစ်တော့ဒီလူသားလူမျိုးစုဖွဲ့ချုပ်အစိုးရမှအနေနဲ့ကတော့အဖွဲ့ဖွဲ့ပြီးတော့ပေါ့လေ။အရင်တုန်းကအရင်ဆိုးရလက်ထက်တုန်းကတော့ကျွန်တော်ပြည်တော်စီငင်းငင်းဖော်ဆောင်ရေးကော်မတီတို့ပြည်တော်စီငင်းငင်းဖော်ဆောင်ရေးလုပ်ငန်းကော်မတီတို့အဲ့လိုလိုဖွဲ့ပြီးတော့ဆောင်ရွက်ခဲ့တယ်လို့ပဲကျွန်တော်တို့အဖွဲ့ဖွဲ့ပြီးတော့ဆောင်ရွက်မယ်လို့လည်းကျွန်တော်အဲ့လိုပြောလင်းပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတောထရှင်တချို့ပေးထားတဲ့စာရီကိုလည်းဆက်ပြီးပေါ်ပြကြပါမယ်ဒီအမေရိကန်ပြည်တော်စုကမောင်တသနာရဲ့စာလည်းရှိပါသေးတယ
်ဟုတ်ကဲ့ရှင် NLD အစိုးရတင်လက်ထက်တလတာကာလအတွင်းသဘောအကျဆုံးပြုပြင်ပြောင်းလဲရေးတွေမှာလွှတ်တော်မှာနိုင်ငံတော်အတိုင်ပင်ခံဥပဒေကိုအတည်ပြုနိုင်ခြင်းနိုင်ငံရေးအကျဉ်းသားများတက်ကြွလှုပ်ရှားသူများနဲ့ဝန်ရံပြည်သူများကိုလွှတ်ပေးနိုင်ခြင်းစီးပွားရေးတရားမှအရင်ကျင်းမှုတရားတို့ပြောင်းလဲနိုင်ခြင်းတရားဥပဒေစိုးမိုးမှုကိုဦးစားပေးပြီးတော့ပြည်သူတွေလေးစားရတဲ့ပြည်သူရဲတပ်ဖွဲ့အသွင်သဏ္ဍာန်ပြောင်းလဲနိုင်ခြင်းဝန်ကြီးဌာနတွေကိုရှော့ချခြင်းပေါင်းစည်းခြင်းလုပ်တဲ့နေရာမှာဝန်ထမ်းလောကကိုတည်တည်ငြိမ်ငြိမ်ထိန်းထားနိုင်ခြင်းမလိုအပ်တဲ့ကုန်းကျော်တရားစီမံကိန်းတွေကိုဖျက်သိမ်းခြင်းအကျင့်ပြတ်ချဆမှုပပျောက်ရေးစည်းကမ်းချက်တွေကိုထုတ်ပြန်ယူတာမကအစိုးရကိုယ်တိုင်လိုက်နာကျင့်သုံးနေခြင်းခေတ်စနစ်နဲ့လက်လျောညီထွေးမှုမရှိတော့တဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဥပဒေအပါအဝင်ခေတ်စနစ်နဲ့လက်လျောညီထွေးမှုမရှိတဲ့ဥပဒေတွေကိုပယ်ဖျက်ပြင်ဆင်ထားခြင်းပေါ်ရှံဘတ်ဂျက်တွေကိုအတုံးချမဲ့စီမံကိန်းတွေကိုဖော်ပြခြင်းစသဖြင့်အချိန်တိုအတွင်းပြောင်းလဲပြတာကိုသဘောကျမိပါတယ်။သို့သောဆစ်ဆောင်ဒုက္ခသည်တွေနဲ့တဘာဝပေးအန္တရာယ်ကြောင့်ဒုက္ခသည်တွေကိုထောက်ပံ့ကူညီပေးတဲ့နေရာတွေမှာတရားဥပဒေစိုးမိုးရင်းနဲ့ပြည်သူ့ဘဝလုံခြုံရေးကိုထင်ထင်ရှားရှားချင်းချောက်နေတဲ့လူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခဖန်တီးဖို့စ조사သူနေသူတွေရဲ့အဖွဲ့အစည်းတွေကိုအရေးယူဆောင်ရွက်တဲ့နေရာမှာနှေးကွေးလို့တဲ့အတွက်သဘောမကျဆုံးဖြစ်တယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီမောင်တသနာအမေရိကန်ပြည်တော်စုပါဆိုတော့ဒီကျွန်တော်အစီအစဉ်ဆုံးမသက်ခင်မှာဆရာဦးစီစုအောင်မြင့်ကိုမေးချင်ပါတယ်ဒီလိုဒီလူမှုတိုင်းဝန်ချာပြဿနာပေါ်နေတဲ့ကိစ္စတွေမှာရောဒီ NLD ကကင်ထွယ်ဖြစ်ရှင်းရမှာနှောင့်နှေးနေတယ်လို့ပြောနိုင်သလားခင်ဗျ။အ
ဲမှန်ပါတယ်ဒီကိစ္စကလည်းဟိုတော်တော်လေးကိုအရေးကြီးတဲ့ကိစ္စပါ။အဲဒီကိစ္စမှာဆိုရင်တကယ်တကယ်ဟိုဖြစ်ရှင်းရမယ်ပြောရမယ်ဆိုရမယ်ပေါ့နော်။အခုဒါပေမဲ့အဲ့ဒါနဲ့ပတ်သက်လို့တကယ်တာဝန်အကြီးကြီးရှိတဲ့လူတွေပေါ့ဥပမာသာသနာရေးဝန်ကြီးဌာနဝန်ကြီးလိုမျိုးနောက်ထိပ်ပိုင်းခေါင်းဆောင်တွေလိုမျိုးဘာမှဝင်ပြီးတော့ပြောတာဆိုတာမရှိတဲ့ခါကျတော့ဒီလူတွေကတော့ဟိုအားမလို့အားမရပါဘူး။တိုးလို့တိုးလို့ဖြစ်နေကြတာပေါ့။ဒီချိန်မှာဒါမျိုးတွေလုပ်လာတယ်လုပ်လာတယ်ဆိုတဲ့အတိုင်းတာကိုလည်းပြည်တယ်ပြည်တဲ့ခါကျတော့မူချပြီးတော့မှဆင်းရဲကြပြန်ဝင်ပြီးတော့ကိုဖြည့်ရှင်းပေးဖို့လိုတယ်တကယ်လို့ကအဲ့လိုမဟုတ်ဘူးဆိုရင်အခုဆိုရင်ပြည်သူတွေကတော့အများကြီးအမြင်ကျေလာကြပြီအများကြီးပြည်နာလေလာကြပြီဒါကြောင့်မလို့ပြည်ပခါတော့လူတွေကတော့အဖြစ်မခံကြပါဘူးဒါပေမဲ့အရေးကြီးတာကဒါကြီးကရေရှည်ဆက်ပြီးတော့ဖြစ်မသွားဘူးဆိုရင်အခုက NLD ကအစိုးရလည်းဖြစ်သွားပြီဆိုတဲ့ခါကျတော့သူသေးချာကင်တွဲဖြည့်ရှင်းပေးဖို့လိုမယ်လို့တော့ထင်ပါတယ်မှန်ပါတယ်လား
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရတာပါ။နှစ်ပတ်တစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာနားဆင်နိုင်ပါလိမ့်ရှင်
။မေဂန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံချီဘော့မှာကျောင်းသူလေး200ကျော်ကိုဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကပြန်ပေးဆွဲသွားခဲ့တာဧပြီလမှာနှစ်နှစ်ပြည့်ပြီဖြစ်ပါတယ်။အသက်16နှစ်နဲ့18နှစ်ကြားဒီမိန်းကလေးတွေဟာသူတို့ပညာသင်ကြားနေတဲ့ကျောင်းကနေပဲဖမ်းဆီးခေါ်ဆောင်သွားခံခဲ့ရတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ကနေဖမ်းဆီးထားတဲ့တရားခံတွေအားလုံးကိုအကန့်အသတ်မရှိချက်ချင်းပြန်လွှတ်ပေးဖို့ကိုလည်းအမေရိကန်ပြည်ထောင်စုကထပ်မံတောင်းဆိုလိုက်ပါတယ်။နိုင်ဂျီးရီးယားစစ်တပ်ကလည်းဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကိုသူတို့ရဲ့အမာခံတပ်စခန်းတွေကနေအောင်မြင်စွာတိုက်ထုတ်နိုင်ခဲ့ပြီးအင်အားချိနဲ့တွောင်းအောင်လဲလှုပ်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းဒေသနဲ့ကင်မရွန်နိုင်ငံနဲ့နိုင်ဂျာနိုင်ငံတောင်ပိုင်းလိုအိမ်နီးချင်းနိုင်ငံတွေမှာဘိုကိုဟာရမ်အဖွဲ့ကအပြတ်အမှောင်လုပ်ရက်တွေဆက်ပြီးတော့ကျူးလွန်နေတာပါ။ရွာတွေကိုဒလက်ဆက်တိုက်ခိုက်ပြီး မရေမတွက်နိုင်လောက်အောင်လူတွေကိုတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့အမျိုးသမီးနဲ့မိန်းကလေးတွေအပါအဝင်အရက်သားတွေကိုပြန်ပေးဆွဲတာတွေလှုပ်ဆောင်နေပြီးတချို့ဆိုရင်အာရမလှုပ်အပ်ပေးခိုင်းစေခံရတာမျိုးဘိုကိုဟာရမ်ကျမ်းဖတ်သမားတွေနဲ့အတင်းလက်ထက်စေတာမျိုးတွေအပါအဝင်လိန်ကျွန်းဖြစ်ခိုင်းစေခံကြရပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကတော့2015နဲ့2016အတွင်းဘိုကိုဟာရမ်အဖွဲ့ကပြန်ပေးဆွဲသွားတဲ့အမျိုးသမီးပေါင်းအနည်းဆုံး2000လောက်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့မကြသေးခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာလည်းဘုံခွဲတိုက်ခိုက်မှုတွေမှာဘိုကိုဟာရမ်အဖွဲ့ကကလေးတွေကိုအုံချနေတယ်လို့ထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲဘိုကိုဟာရမ်အဖွဲ့ရဲ့တိုက်ခိုက်မှု5ခုမှာတစ်ခုလောက်ကကလေးတွေကိုအုံချခဲ့တာဖြစ်ပြီးသူတို့တွေက3ပုံ2ပုံကျော်ဟာမိန်းကလေးတွေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဘိုကိုဟာရမ်အဖွဲ့ရဲ့ပြန်ပေးဆွဲခံရသူအားလုံးကိုကယ်တင်ပြီးအိမ်ပြန်ခေါ်နိုင်အောင်ကြိုးပမ်းမှုမှာနိုင်ဂျီးရီးယားအစိုးရကိုထောက်လှမ်းရေးအကူအညီနဲ့အကြံဉာဏ်တွေဆက်ပြီးကူညီနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအမေရိကန်ပြည်ထောင်စုကအသွင်ကူးပြောင်းရေးဆိုင်ရာအကူအညီ၊စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုအားပေးကူညီတဲ့လုပ်ငန်းတွေ၊ကျန်းမာရေးအစီအစဉ်တွေနဲ့အကြမ်းဖက်မှုကြောင့်နေရပြောင်းရွှေ့ခဲ့ရတဲ့ကလေးငယ်တွေအတွက်အရေးပေါ်ပညာရေးအစီအစဉ်တွေအပါအဝင်ပြစ်ပကဖြစ်ပွားရာဒေတာကလူတွေစီလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ဖို့အတွက်အဲ့ဒီဒေတာကိုအမေရိကန်ဒေါ်လာ198သန်းနီးပါးအကူအညီထောက်ပံ့ပေးခဲ့ပါတယ်။ဘိုကိုဟာရမ်ကျမ်းဖတ်အဖွဲ့ကိုအမြင့်ပြတ်ချေမှုန်းရေးမှလည်းအာဖရိကတိုက်ချက်ရေကန်ဒေတာကပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်သွားမှလည်းဖြစ်ကြောင်းပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။အခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ16 19နဲ့41တို့ကနေမနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ဗုဒ္ဓဦးညပိုင်းမှာတော့မြမရေးသုံးသက်ချက်မြမမီဒီယာမြင်ကွင်းနဲ့အားကစားစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။ဒီကနေ့နောက်ထပ်အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါအောင်မယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းအင်ဒီယားနာပြည်နယ်မှာပြုလုပ်တဲ့ပါတီတွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာ Republican Party အတွင်းရှေ့ကနေဦးဆောင်နေတဲ့ Billionaire တထေးကြီး Donald Trump ကအပြတ်အသတ်အနိုင်ရလိမ့်မယ်လို့အမေရိကန်ရုပ်မြင်သံကြားသတင်းတွေမှာကြိုတင်ခန့်မှန်းပြောဆိုကြပါတယ်။ Trump ဟာသူ့ရဲ့အနီးကပ်ဆုံးပြိုင်မဲ့ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz ကိုအပြတ်အသတ်အနိုင်ရလိမ့်မယ်လို့မျှော်လင့်ထားရပြီးတခြားပြိုင်မဲ့တူဖြစ်တဲ့ John Kasich ကတော့တတိယနဲ့အနောက်ကနေအပြတ်အသတ်ကြံရင်ခဲ့တယ်လို့ဆိုပါတယ်ဒီမိုကရက်ပါတီဘက်မှာတော့ပါတီတွင်းရွေးချယ်မှုတွေမတိုင်ခင်ကောက်ယူခဲ့တဲ့စစ်တမ်းတွေအရနိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ပြိုင်ပွဲ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders တို့အိုးဟာသူမသားကိုမသားဖြစ်နေတယ်လို့ဖော်ပြကြပေမဲ့လောလောဆယ်မဲတွေတဝက်လောက်ရေတွက်ပြီးတဲ့အချိန်မှာတော့ Bernie Sanders ကအနည်းငယ်အသာစီးရနေပါတယ်2015ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာသတင်းမီဒီယာလွတ်လပ်မှုဟာ12နှစ်အတွင်းအနိုင်ဆုံးကိုကျဆင်းသွားခဲ့တယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်ကိုလေ့လာဆောင်ကြည့်နေတဲ့အဖွဲ့ကြီး Freedom House အဖွဲ့ကပြောပါတယ်။အဲဒီလိုသတင်းလွတ်လပ်ခွင့်ကျဆင်းရတဲ့နောက်ကွယ်မှာနိုင်ငံရေးရာဇဝတ်မှုနဲ့အကြမ်းဖက်အဖွဲ့စီတွေစတဲ့အကြောင်းအရာတွေပါဝင်နေတယ်လို့လည်း Freedom House အဖွဲ့ကထုတ်ပြန်တဲ့2016ခုနှစ်သတင်းလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ကအမေရိကန်ပြည်ထောင်စုအနေနဲ့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုရရှိစေရေးအတွက်တင်နန်းတွေပို့ချပေးနေတဲ့ပြောကြခဲ့ပါတယ်မြန်မာပြန်ကြားရေးဝန်ကြီးဒေါက်တာဖေမင်းကတော့အစိုးရနဲ့သတင်းမီဒီယာသမားတွေပူးပေါင်းလှုပ်ဆောင်ကြရင်စာနယ်ဇင်းလွတ်လပ်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်လိမ့်မယ်အခြေအနေတွေရှိတယ်လို့ပြောကြခဲ့ပါတယ်မြန်မာနိုင်ငံမှာအရင်အစိုးရအဆက်ဆက်ကလက်ထက်အတွင်းသတင်းမီဒီယာနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေကိုကန့်သတ်ချုပ်ချယ်ထားခဲ့တဲ့အပြင်သတင်းမီဒီယာသမားတွေလည်းအများပြားဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာဖြစ်ပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့မှာဖြစ်ပေါ်နေတဲ့အစိုးရနဲ့တော်လိုင်းသဘောအဖွဲ့တွေကြားအဖြစ်ခရရဆေးသဘောတူညီချက်မကြခင်တည်းအနေငယ်အတွင်းကြေညာနိုင်လိမ့်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဗရော့ကပြောကြားလိုက်ပါတယ်။ဒါဟာအစ်စ်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်လူ14ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်လာနေတဲ့အချိန်မှာပဲအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။ဗိုလ်ထုနဲ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းကြေညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဂျမီကုတ်ဖြစ်ပါတယ်။ညနေပဲ6နာရီကကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျေးဇူးခွန်ယူပါရှင
Thank you.
This program has come to you from the Voice of America, Washington.